Welcome to the Voice of America in Burmese.
Mingla da jama to da shin nya shin. VOA American တရေ2020ခုနှစ်စက်တင်ဘာလ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ COVID-19 ရေပေါ်အခြေအနေရာ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါပြီရှင်။ကျမများသစင်အောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကရောဂါဟာအနေနဲ့ကြီးမားပြီးလူအများကြီးသေဆုံးနိုင်နေဆိုတာ2020အစောပိုင်းကတည်းကသမ္မတဒေါ်နယ်ထရမ့်ကသဘောပေါက်နားလည်ထားပေမယ့်လူတွေကြောက်ရွံ့တုန်လှုပ်မှဆိုရင်လည်းကြောင်းတမင်အရေးမကြီးတိအောင်ပြောဆိုနေကြတာဖြစ်တယ်လို့သတင်းတောက်ဘော့ဘော့ဝတ်ရေးသားတဲ့ Rage Dorman ဟုံးလို့နာမည်ပေးထားတဲ့စာအုပ်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကနေဒီကရောဂါကြီးကမ္ဘာတဝန်းကိုစပြီးပြန့်နှံ့နေတဲ့အချိန်ဇန်နဝါရီလ28ရက်အိမ်ဖြူတော်စီးပွားပွဲတစ်ခုမှာအမျိုးသားလူညူရင်းအကြံပေး Robert O'Brien ကဒီပြဿနာဟာသမ္မတ Trump ရဲ့သမ္မတသက်တမ်းတစ်လျှောက်မှာအကြီးဆုံးကြုံရမယ်နိုင်ငံတော်လူညူရင်းကိုချိန်ချောက်တဲ့ပြဿနာဖြစ်လိမ့်မယ်လို့သတိပေးခဲ့ကြောင်းဒီစာအုပ်မှာရေးသားထားပါတယ်American ပြည်သူတွေကြောက်ရွံ့ထိတ်လန့်နေမှာကိုစိုးရိမ်နေတဲ့အတွက်သမ္မတ Trump ကအရေးမကြီးတဲ့အောင်ပြောဆိုနေခဲ့ပြီးမြန်မာဆေးရလောက်အကြာ February 9ရက်နေ့မှာသမ္မတ Trump က Woodward ကိုဖုန်းခေါ်ဆိုခဲ့ပြီးတော့ဒီကိစ္စကထင်ထားတာထက်ပိုပြီးစိုးရိမ်ရမှာဖြစ်ကြောင်းနဲ့ကင်တွယ်ရခင်မင်းပြဿနာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းရေးသားထားပါတယ်အများအမြင်မှာတော့သမ္မတ Trump ကဒီယောဂကြီးကမကြခင်မှာပြောက်ကွယ်သွားမှာဖြစ်ကြောင်းနဲ့တမန်ရာသီတုတ်ကွေးထက်မပိုဘူးလို့ပြောဆိုခဲ့တာပါ။ဒီမိုကရက်ပါတီသမ္မတလောင်း Joe Biden ကတော့သူ့ရဲ့မင်းဆွေစီယုံပွဲဒီမှာသမ္မတ Trump ရဲ့ COVID အရေးကြိမ်တွေပုံနေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်နေပါတယ်။အခုလက်ရှိ American နိုင်ငံမှာ Coronavirus ကူးစက်သူ 6.3 သန်းနဲ့သေဆုံးသူ 3,900 နီးပါးရှိပြီးကမ္ဘာမှာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်ရှင်။သမ္မတဒေါ်နယ်ထရမ့်လက်ခံနိုင်ပွဲမရှိတဲ့အချက်အလက်တွေကိုထောက်လိုင်းရေးအစီရင်ခံစာတွေကဖော်ရှားပြီးပို့အထက်လူကြီးတွေကသူ့ကိုဖိအားပေးစေခိုင်းခဲ့တယ်လို့ American ပြည်ရင်းလူမျိုးရင်းဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်။အဲ့ဒီအချက်အလက်တွေတဲ့ American သမ္မတရွေးကောက်ပွဲကိုရုရှားကြောင်းဝင်နှောက်ယှက်မှုနဲ့လူမျိုးကြီးစိုးရေးဝါဒီတွေရဲ့ချိန်ချောက်မှုအနေနဲ့အကြောင်းအစီရင်ခံထားတဲ့အချက်တွေပါဝင်တယ်လို့လည်းအဲ့အတွင်းလူသတင်းပေးတိုင်ကြားသူအရာရှိကပြောပါတယ်သူရဲ့အစီရင်ခံစာပါအချက်လက်တွေကိုအစိုးရရဲ့မူဝါဒရည်မှန်းချက်တွေနဲ့ကိုက်ညီစေဖို့ပြင်ဆင်ပြောင်းလဲပစ်ဖို့ပြည်ဝင်လူမျိုးရေးဝန်ကြီးဌာနကအထက်လူကြီးတွေကသူ့ကိုဖိအားပေးစေခိုင်းခဲ့ကြောင်းအဲ့ဒီဖိအားကိုညှင်းဆန်ခဲ့တဲ့အတွက်သူ့ကိုရာထူးအစဉ်နှိမ်ချထားခဲ့ကြောင်းပြည်တွင်းထောက်လိုင်းရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ Brian Murphy ကအတွင်းလူသတင်းပေးအနေနဲ့အထက်လူကြီးတွေရဲ့လိုရကို American ပြည်ရင်းလူမျိုးရေးဝန်ကြီးဌာနရဲ့စီရင်စစ်ချုပ်ရုံးကိုတိုင်ကြားလျှောက်ထားလိုက်တာဖြစ်ပါတယ် Brian Murphy ရဲ့တိုင်ကြားမှုကိုဗိုလ်တော်ဦးနေကတည်ဝင်ထုတ်ပြန်ကြေညာခဲ့သူအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကတိုင်ကြားမှုတွေနဲ့စိုးရိမ်စရာကောင်းတဲ့ဆွတ်ဆွဲချက်တွေပါဝင်နေကြောင်းနဲ့ Brian Murphy ကိုအောက်လွှတ်တော်ကော်မတီရှေ့မှောက်ကျန်းမာစစ်ဆေးမှုမှာလာရောက်ထွက်ဆိုဖို့တောင်းဆိုထားကြောင်းပြောပါတယ်ရှင်ဘယ်လာရုစ်နိုင်ငံမှာအတိုက်ခံကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းနေတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေအပေါ်ပိတ်ဆို့တံခါးအရေးယူမှုတွေချမှတ်သွားဖို့ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌ Charles Michael ကတိုက်တွန်းလိုက်ပါတယ်။ဘယ်လာရုစ်မှာနိုင်ငံရေးအရာညှဉ်းပန်းနှိပ်စက်မှုတွေရှိနေပြီးအတိုက်ခံတွေကိုဖမ်းဆီးနေတာနဲ့နိုင်ငံတွင်းကနေထွက်ခွာခိုင်းနေတာတွေကိုရပ်တန့်ရမယ်လို့ Michael က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဖန်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုဘေလရုစ်အနာဘိုင်းတွေပြန်လွှတ်ပေးဖို့နဲ့ပြည်သူတွေလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ပေးဖို့လည်းသူကရည်သားခဲ့ပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ဘေလရုစ်နိုင်ငံရွေးကောက်ပွဲမှာလက်ရှိသမ္မတလူရှင်ကိုအနိုင်ရကြောင်းကြေညာထားပါတယ်။အတိုက်ခံတွေကတော့ဒီရွေးကောက်ပွဲကတရားမျှတမှုမရှိတဲ့အတွက်ရလဒ်ကိုလက်မခံသလိုသမ္မတလူရှင်ကိုရာထူးကနှုတ်ထွက်ပေးပြီးရွေးကောက်ပွဲအသစ်ကျင်းပပေးဖို့ဆန္ဒပြနေတာသတင်း၅ပတ်ရှိပြီဖြစ်ပါတယ်။COVID-19 ကာကွယ်ဆေးလူတွေနဲ့ဆန်းသက်နေတဲ့တတိယအဆင့်ကိုလှုပ်ဆောင်နေတဲ့ကမ္ဘာနိုင်ငံတွေထဲအခုအခါဖီရူးနိုင်ငံလည်းပါဝင်လာပြီးဖြစ်ပါတယ်။တရုတ်ဆေးကုမ္ပဏီ Sinopharm ကဗုဒ္ဓဟူးနေ့ကပီရူးမှာလူ20ကျော်ကိုကာကွယ်ဆေးစတင်ဆန်းသက်ထိုးပေးခဲ့တာဖြစ်ပြီးနောက်ထပ်အသက်18နှစ်ကနေ85နှစ်အတွင်းရှိတဲ့လူ6000လောက်နဲ့ဆန်းသက်သွားဖို့ရည်ရွယ်ထားပါတယ်။သူတို့ကိုတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Coronavirus ပိုးမျိုးဗီဇဒါမှမဟုတ်ပေကြီးမှတွေ့ခဲ့တဲ့မျိုးဗီဇကိုအခြေခံထုတ်လွှင့်ထားတဲ့ကာကွယ်ဆေးဒါမှမဟုတ်ရင်လည်းစားရည်တက်တက်ဆေးအတူကိုထိုးပေးပြီးဆန်းသက်ဆောင်ကြည့်သွားမှာဖြစ်ပါတယ်။ပီရူးအစိုးရဟာကာကွယ်ဆေးဝယ်ယူရေးအတွက်ကာကွယ်ဆေးဆန်းသက်နေတဲ့တခွဲကုမ္ပဏီ6ခုနဲ့ဆွေးနွေးနေတယ်လို့လည်း AP သတင်းဌာနကပြောပါတယ်။ ပြည်သူနိုင်ငံဟာလည်းဒီအမေရိကဒေသမှာကိုရိုနာဗိုင်းရပ်စ်နဲ့ဆိုးဝါးဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးကူးစက်မှုပေါင်း9သိန်းနီးပါးနဲ့သေဆုံးသူ3000ကျော်ရှိပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ
ကျွန်တော်ဝင်းမေပါစတာရင်းရ VOA American တန်ရဲ့ထိတ်တန့်ရောက်တဲ့တင်တွေကိုဆက်ပြီးပြောပြနေပါတယ်။မြန်မာတပ်မတော်ပိုင်းအကြီးဆုံးကုမ္ပဏီတချို့ကတဆင်နိုင်ငံစီးပွားရေးကိုကြဲကြဲပြန့်ပြန့်ချုပ်ကန့်ထားတာကြောင့်နိုင်ငံခြားတဲ့ပြည်တွင်းစီးပွားရေးဖက်ဆက်လုပ်ငန်းတွေဟာလူ့အခွင့်အရေးချိုးဖောက်နေတဲ့တပ်ဖွဲ့တွေနဲ့တပ်ခေါင်းဆောင်တွေကိုကူညီရာရောက်နိုင်တယ်လို့ဝေဖန်သူတွေကဆိုလိုက်ပါတယ်။ Amnesty International အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်အဖွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာမြန်မာတပ်မတော်က1990ခုနှစ်မှာထူထောင်ခဲ့တဲ့မြန်မာဥပိုင် limited နဲ့ဖက်ဆက်လုတ်ကင်နေတဲ့ကုမ္ပဏီတချို့ရဲ့အသေးစိတ်တွေကိုဖွင့်ချထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်တာတွေကိုငွေချေးကူညီသလိုဖြစ်နိုင်တဲ့ဒီဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုတ်ကင်နေတာတွေရပ်တန့်ဖို့ကုမ္ပဏီတွေနဲ့အစိုးရတွေကိုဒီ Amnesty လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုတ်ကင်နေတဲ့ကုမ္ပဏီတွေထဲမှာတောင်ကိုရီးယားကုမ္ပဏီတွေဖြစ်တဲ့ Steel ထုတ်လုပ်ရေး Bosco International ကုန်သွယ်ရေးကုမ္ပဏီ Pan Pacific နဲ့ Indo Group နောက်အရင်ဗြိတိန် American Tobacco Company by RMH Singapore Limited တရုတ် Wanbao Mining ကျေးနီကုမ္ပဏီနဲ့ဂျပန်က Kirin Beer ကုမ္ပဏီတို့ပါကြောင်းထုတ်ပြန်ထားပါတယ်။ Kirin Beer ပါဝင်ဒီဥပိုင်ရဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီတွေတဲကတချို့ကတော့ဒီ Amnesty လူခွင့်ရေးအဖွဲ့အစည်းအဝေးကထောက်ပြထားတဲ့စိုးရိမ်ချက်ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တုံ့ပြန်လာပေမဲ့တခြားကုမ္ပဏီတွေကတော့ဘာမှမပြောသေးပါဘူးခင်ဗျာ။COVID-19 ကမ္ဘာကပ်ရောဂါကြောင့်တကမ္ဘာလုံးမှာသေဆုံးသူ9သိန်းကျော်လာချိန်မှာအမေရိကန်နိုင်ငံကကူးစက်ရောဂါဆိုင်ရာအဆင့်မြင့်ဆုံးကျွမ်းကျင်သူကကာကွယ်ဆေးစံပတ်မှုရပ်ဆိုင်းလိုက်ရတာကအန်ဒီယကင်းစံချိန်ထက်တွက်နေရလို့ပါလို့ဆိုလိုက်ပါတယ်။ဒီကာကွယ်ဆေးထုတ်ကုမ္ပဏီ AstraZeneca အနေနဲ့ကမ္ဘာအဆင့်စံပတ်မှုနောက်ဆုံးအဆင့်ကိုရပ်ဆိုင်းထားရတာကဘေးကင်းလုံခြုံမှုအဆုံးဖြတ်ပေးမဲ့အဆင့်များစွာထည့်လုပ်နေရလို့ဖြစ်ပြီးဒါကအရေးကြီးတယ်လို့ CBC ရုပ်သံတဲ့မေးရမှာဒေါက်တာအန်ထိုနီဖောက်ချီကပြောသွားတာပါ။ဗြိတိန်ဆွေရင်ဖက်ဆက်တီဆေးကုမ္ပဏီကြီးအနေနဲ့ဒီကာကွယ်ဆေးစံသက်မှုတွေကိုရပ်ဆိုင်းလိုက်ရတာကစန္ဒအလျောက်ဗိုလန်တီယာစံသက်ခံတူစံသက်ဆေးထိုးပြီးမှဖြားနာလာလို့ဖြစ်ပါတယ်။ဒေါက်တာဖောက်ချီကပဲအခုလိုဖြစ်ခဲ့ရတာကကန်ဆိုးသွားတယ်။ဒါပေမဲ့ကျန်နေတဲ့စံသက်မှုအပိုင်းရှေ့မှာဆက်လုပ်သွားနိုင်မယ်လို့မျှော်လင့်ထားတယ်။ဒါပေမဲ့လည်းအတိအကျတော့မသိရသေးဘူး။နောက်ထပ်စစ်ဆေးမှုတွေလုပ်ဖို့လိုနေသေးလို့ပါလို့ CBC ရုပ်သံဗုဒ္ဓဘူးမနက်ခင်းအစီအစဉ်မှာပြောခဲ့ပါတယ်။ဒီဆေးကုမ္ပဏီအနေနဲ့လည်းအင်ကာနိကအကြေညာချက်ထုတ်ပြန်ရမှာအခုလိုခေတ္တရပ်ဆိုင်းထားလိုက်ရတာကပုံမှန်လုပ်ငန်းစဉ်အဆင့်သာဖြစ်တဲ့ဒါမျိုးကစံသက်မှုတွေတဲ့တစ်ခုမှရှင်းမပြနိုင်တဲ့ဖြားနာမှုဖြစ်လာရင်လောရလေးရှိပြီးဒီအတွက်စုံစမ်းစစ်ဆေးရတာကလည်းဒီစံသက်မှုဂုဏ်သိက္ခာအတွက်သိကြအောင်လုပ်ရတာပါလို့ရှင်းပြခဲ့ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကျန်းမာရေးစနစ်ထိခိုက်ဖို့အန္တရာယ်ရှိလာပြီးကြဲကြဲပြန့်ပြန့်ကန့်သတ်မှုတွေထပ်လုပ်ဖို့ရှိနေတယ်လို့မြို့တော်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဂျကာတာမြို့တော်မှာအရင် AP ကနေဇွန်လအထိချမှတ်ခဲ့မှုတာမျိုးလူများသိပို့ဆောင်ရေးတွေကန့်သတ်တာနဲ့စားတောက်ဆိုင်တွေမှာစားသုံးတာတွေတားမြစ်တာမျိုးပြန်တင်းကျပ်ဖို့ရှိနေတာပါ။ဒါ့အပြင်ရုံးတွေကနေအလုပ်လုပ်တာကိုလည်းလာမယ့်တနင်္လာ September 14ရက်နေ့ကနေစပိတ်ကျော်မယ်လို့အုပ်ချုပ်ရေးမှူးAnis Baswedan ကမနေ့ကပြောလိုက်ပါတယ်။ဒီပေါ်ဂျကာတာမြို့နေတွေကမျိုးမျိုးတုံ့ပြန်နေကြရမှာတချို့ကလည်းဝင်ငွေထိခိုက်လာမှာကိုစိုးရိမ်ကြသလိုတချို့ကတော့အနာဂတ်မှာကောင်းဖို့လုပ်ရကောင်းဖြစ်တယ်လို့ကြိုဆိုနေကြပါတယ်။မော်တော်ဆိုင်ကယ်တက္ကစီမောင်းသူတို့ကတော့
အရစ်နင်းအကန်ဒီဘလကုကနာတူရန်ဘာရူလာဂီ
တိကျတာပေါ့ဝင်ငွေထိမှာလေအခုတနေ့ကိုရူပီ9000အမေရိကန် 3.43 ဒေါ်လာရရင်တော်တော်ဟုတ်နေတယ်လို့ဖြစ်နေရကအခုတနေ့လာနေကနေစပြီးကျွန်တော်တို့ဒုက္ခပြန်ရောက်ကြတော့မယ်ကားပဲမောင်းမောင်းဆိုင်ကယ်ပဲမောင်းမောင်းဒီမောင်းတဲ့သူအားလုံးကြီးမားတဲ့အခက်ခဲကြုံရတော့မှာပါလို့ဘာသာဘာသာစကားနဲ့ပြောခဲ့တာပါအခုလိုအချိန်မှာကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအမြင့်ဆုံးဖြစ်လာပြီးအာရှကိုဗစ်ကူးစက်မှုထိတ်ဆုံးအိန္ဒိယမှာလည်းကူးစက်မှုအသက် 9,000 ကျော်စံချိန်ချင်းမြင့်တက်ခဲ့ပြီးအဓိကမြို့ကြီးတွေအပြင်ဘက်ကပါကူးစက်ကစုစုပေါင်းကူးစက်သူ4,000 ကျော်အထိရှိလာပြီးနောက်ထပ်သေဆုံးသူကလည်း1,192ဦးရှိလာခဲ့ပါတယ်ခင်ဗျ။နာမည်ကြီးစမတ်ဖုန်းနဲ့ကွန်ပျူတာထုတ်လုပ်သူအမေရိကန်နည်းပညာကုမ္ပဏီကြီး Apple အနေနဲ့ အလုသမားအခွင့်အရေးမြင့်တင်ဖို့လူခွင့်ရေးဆိုင်ရာမူဝါဒတည်တခုကိုချမှတ်လိုက်ပါတယ်။ဒီ Apple ကုမ္ပဏီအတွက်အမှားပစ္စည်းထုတ်လုပ်ပို့ပေးသူဆိုင်ရာစီမင်းတင်မှာဒီထုတ်လုပ်သူအလုသမားအားလုံးအနေနဲ့မျှတပြီးကိုကျင်တရားကောင်းတဲ့နေရာမှာလုပ်ပိုင်ခွင့်ရှိတယ်လို့အသေးစိတ်ဖော်ပြထားပါတယ်။ဒီနေရာမှာမတော်မလျော်ဆက်ဆံခိုင်းစေမှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေမလုပ်ရဘူးလို့တာမြင့်ထားရမှာတပတ်ကို나이60ထက်ပိုအလုံးမလုပ်ရဘူး။အ ਨੇ ဆုံးတရက်အလုံနာခွင့်ရှိရမယ်ဆိုတာအပြင်အခြားကာကွယ်ပေးမှုတွေနဲ့အတူအသေးစိတ်ဖော်ပြထားပါတယ်။ဒီမူဝါဒသစ်ထွက်လာတာကလူခွင့်ရဲ့အဖွဲ့တွေကနေဒီ Apple ကုမ္ပဏီနေနဲ့သူ့အတွက်အမှားပိုးတဲ့လုပ်ငန်းတွေတဲ့မတရားလုပ်မှုတွေကိုမျက်ကွယ်ပြုထားတယ်လို့စွပ်စွဲလာပြီးမှာပါ။အခုလိုမူဝါဒသစ်ထွက်တဲ့နေမှာပဲတရုတ်နိုင်ငံရှန်ဟိုင်းမြို့အပြင်ဘက်က Apple အမှားလုပ်ငန်းတစ်ခုမှာအလုသမားသစ်တွေအတွက်ကပ်ပြားကိုမန်နေဂျာကကြမ်းပြင်ပေါ်ပစ်ချပြီးအလုသမားတွေကကုန်းကောက်ရတဲ့အထိနှိမ့်နှိမ့်ချချဆက်ဆံခဲ့တဲ့ဗီဒီယိုဖိုင်တစ်ခုတရုတ်လူမှုမီဒီယာမှာကြဲကြဲပြန့်ပြန့်ထွက်ပေါ်လာခဲ့ပါတယ်ခင်ဗျာ။
ဒါရင်းရပိုင်သတင်းတွေကိုမမျှသစင်အောင်နဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနှ ಾಸ င်ရတော့မှာပါခင
်ရခိုင်ပြည်နယ်စစ်စင်ရေးတွေတွင်ရိုဟင်ဂျာတွေကိုအစုဝေးလိုက်တပ်ဖြတ်မှုနဲ့တခြားရာဇဝတ်မှုတွေမှာပါဝင်ခဲ့ပြီးနိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC မှာထွက်ဆိုသွားမယ်လို့သတင်းထွက်နေတဲ့စစ်သားနှူးနဲ့ပတ်သက်ပြီးတမတော်ဘက်ကတုံ့ပြန်ချက်ကိုပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါ2016နဲ့2019ခုနှစ်ကရခိုင်ပြည်နယ်စစ်စင်ရေးလှုပ်ဆောင်တာမှာရိုဟင်ဂျာတွေအပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့တပ်ကနေထွက်ပြေးပြီးရခိုင်လက်နက်ကိုင်အဖွဲ့စီရောက်ခဲ့တဲ့တပ်သားနှူးကနေထွက်ဆိုခဲ့တာပါသူတို့နှူးကခုခါ ICC ရှိရာတဟိတ်မြို့မှာရောက်ရှိနေပြီလို့နယူးယောက်တိုင်းသတင်းစာကနေဒါ CBC ရုပ်သံလွှင့်သတင်းဌာနနဲ့ Fortify Right လူခွင့်ရေးဖွဲ့တို့ကနေပြောဆိုထားပါတယ်ဒါပေမဲ့ဒီအပေါ်မှာ ICC ဘက်ကအတိအပြုပြောဆိုတာတော့မရှိသေးပါဘူးရခိုင်ပြည်စစ်စင်ရေးတွင်တပ်မတော်ကလူခွေးရေးချောပေါက်တယ်ဆိုပြီး ICC မှာဒီစစ်သားနှုတ်ထွက်ဆိုမဲ့သတင်းပေါ်မှာတပ်မတော်ပြောခွေးရဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုတ်ပြန်ပါတယ်
။ဒီ ICC မှာရောက်တယ်ဆိုတဲ့နှစ်ယောက်ပေါ့လေ။ရောက်ခြင်းမရောက်ခြင်းကတော့ချိုးလိုက်ရောက်တယ်ချိုးလိုက်မရောက်ဘူးဆိုရင်းကုန်မှာရှိသေးတယ်။ဒီနည်းနဲ့ကမိသားအတွင်းမှာဓာတ်ဖြတ်တဲ့ဗိုလ်ကြီးကိုဖိုင်တစ်ခုထုတ်လွှင့်ခဲ့တယ်။အဲ့ဒီခိုင်မှလည်းကျွန်တော်တို့ကျမပါနေတဲ့တယောက်ပါပြီးတော့ဖြစ်တယ်။အဲ့တို့ကတော့ဒီအကျံပဲ့အဖွဲ့အစည်းရဲ့ဖန်စီကြီးခံရတဲ့သူတွေပဲဖြစ်တယ်။ကျံပဲ့အဖွဲ့အစည်းမှာဖန်စီကြီးခံရတဲ့လူဖြစ်တဲ့တော်တို့ရဲ့အဆောချက်တွေကသူတို့အသက်အန္တရာယ်ဆိုပြီးပြောတော့သူတို့ရဲ့ချိန်ချောက်ချင်းခံရလို့တော့ဒါပြောဆိုရဲဖြစ်နိုင်တယ်။အဲ့ထက်မှလည်းအဲသူတို့ပြောခဲ့ပါတယ်။အဲ့ဒီကားတော့ပြောခဲ့တဲ့အခါမှာလည်းအဲဘယ်နေရာတွေမှာအဆုလိုက်ပြန်လိုက်ဒီစားမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ပုံစံမျိုးပေါ့နော်။ဒါတွေပြောခဲ့တာမျိုးရှိတယ်။ဒီအဖွဲ့အနေနဲ့ကတော့ကျံပဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်တော့သူတို့ continue ချင်းနေတော့မှာပဲသူတို့ကိုမထောက်ခံတဲ့လူဆိုရင်ဒါတပ်ဖြတ်ကြတာတော့တကယ်မျိုးဖြစ်တယ်ကြောင့်တော့ဒီစစ်တီတွေရဲ့ဖတ်ဆိုချက်ဆိုတာပြောဆိုချက်တွေဟာချိန်ချောက်ခံထားလို့မလို့ဒါပြောဆိုတာဖြစ်မှာဖြစ်ပါလိမ့
်တမတော်တတ်တာဟောင်းတွေလို့ပြောထားတဲ့ကိုမျိုးဝင်းထွန်းနဲ့ကိုစော်နိုင်ထွန်းတို့ဟာ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်စဉ်အတွင်းရိုဟင်ဂျာမွတ်စလင်အရတားမြောက်များကိုတပ်ဖြတ်ခဲ့ရမှာကိုတိုင်ပါဝင်ခဲ့တယ်လို့ဗီဒီယိုတွေထဲမှာဝန်ခံပြောဆိုထားတာပါဒီတပ်သားနှစ်ယောက်ဟာရခိုင်လက်နက်ကိုင်အေကထိန်းသိမ်းခဲ့တဲ့သူတွေဖြစ်ပြီးဗူရီတောင်နဲ့မောင်သောမြို့နယ်တွေမှာတပ်မတော်ကကျူးလွန်ခဲ့တယ်လို့စွပ်စွဲထားတဲ့အစုလိုက်ပြုံလိုက်တပ်ပြတ်မှုတွေမှာကိုယ်တိုင်ပါဝင်ခဲ့တယ်လို့ပြောဆိုထားတာကိုရိုက်ကူးထားတဲ့ဗီဒီယိုကိုမေလ28ရက်နေ့မှာအေဖွဲ့ကနေထုတ်ပြန်ခဲ့ပါတယ်။အေပြောခွေရခိုင်တူးခါကတော့တပ်မတော်အနေနဲ့စစ်ပွဲဖြစ်ပွားရသည့်တမှာစစ်ရဆိုးမှုကျူးလွန်တဲ့ဖြစ်စဉ်တွေကြောင့်နိုင်ငံတကာဥပဒေနဲ့ရေးယူဖို့လိုအပ်ကြောင်းဆိုပါတယ်။
မြန်မာစစ်တပ်ဟာသူတို့ကျူးလွန်ခဲ့တဲ့ဒီစစ်ရာဇဝတ်မှုတွေပေါ့နော်ဒီတိုင်းရင်းသားတွေတပ်တွေမှာရောမြန်မာပြည်မထေးမှာရောသူတို့တပ်ဖြတ်ခဲ့တဲ့ကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုပေါင်းမျိုးစုံကိုဘယ်တော့မှသူတို့ကဒါဝန်ခံခဲ့တာမရှိဘူးဆိုတော့အဲ့ဒါကြောင့်မို့လို့အခုလည်းပဲသူတို့ကတော့ဒီဟိုမျက်လုံးစုံမှိုက်ပြီးတော့ဒါညှင်းတာပေါ့ဗျာနော်ဒီမြန်မာဖက်စစ်စစ်တပ်ကိုနော်ဒီသူတို့ကျူးလွန်ထားတဲ့စစ်ရာဇဝတ်မှုတွေကိုအိုအရေးယူနိုင်ဖို့အတွက်နော်မြန်မာနိုင်ငံတွင်းမှာပြဋ္ဌာန်းထားတဲ့ဥပဒေမရှိဘူးဗျ။ဒီမြန်မာစစ်ရဇွားကောင်တွေကိုဒါအရေးယူဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံတကာနဲ့ကျွန်တော်တို့ဒါပူးပေါင်းဆောင်ရွက်ဖို့လိုတယ်။နော်နိုင်ငံတကာဥပဒေအရသူတို့ကိုအရေးယူအပြစ်ပေးနိုင်ဖို့လိုတယ်
။ရခိုင်ဒေသတွင်းသမ္မတကနေပြစ်မှုကျူးလွန်တယ်ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းစစ်ဆေးပြီးအရေးယူတာတွေရှိခဲ့တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ်။မြန်မာဆိုရအနေနဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကိုအတိမတ်မပြုဘူးလို့လည်းတမတော်ပြောခွင့်ရဘူရုတ်စွန်မင်းတို့ကပြောပါရယ
်နိုင်ငံတကာတရားရုံးမှဖြစ်ပါပါဖြစ်ဖြစ်ဒီတမတော်နိုင်ငံတော်ဆိုရအနေနဲ့ဒီ ICC နဲ့ပတ်သက်ပြီးကြော်ပြပြောပြီးဖြစ်တာ ပြီးတော့ပြီးမှမပြီးဘူးဆိုတဲ့ပုံစံမျိုးကိုပြောပြီးဖြစ်တယ်။အနိုင်ငံတော်အစိုးရဘက်ကပြောတာပေါ့နော်။ဒီမျိုးကျွန်တော်တို့ပြောချင်တာကဒီကောင်းစွာအလုပ်လုပ်ရရှိရတဲ့အဲဒီမျိုးပုံစံမျိုးဖြစ်တာဒီဒါဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကဏ္ဍကိုရောက်ဆုတ်ခဲ့တာလို့ပဲကျွန်တော်မြင်ပါတယ
်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆိုရကအတိမတ်မပြုတ်သလိုဆိုရတဲ့လူခွေရီချိုးပါမှုဆိုင်ရာဆွဆွဲချက်တွေကိုလည်းအစဉ်တစိုက်ညှင်းဆူထားပါတယ်။လူခွေရီလှုပ်ရှားမှုဖွဲ့45 right ကတော့BB ဆိုင်ရာရာဇဝတ်ခွန်ရုံး ICC အနေနဲ့ပြစ်မှုကျူးလွန်ထားတဲ့မြန်မာစစ်တပ်ကိုဥပဒေကြောင်းအရအရေးယူနိုင်ဖို့အဲ့ဒီတပ်သားဟောင်းနှစ်ယောက်ကိုအရေးကြီးတဲ့မျက်မြင်သက်သေတွေဖြစ်ကာကွယ်ပေးဖို့တိုက်တွန်းကြောင်းစက်တင်ဘာလ10ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မှာအင်တာနက်ပြန်ပွင့်ပေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂအဖွဲ့ဝင်3ကိုဒီကနေ့ပဲတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမနေ့ကစက်တင်ဘာ9ရက်နေ့ကရခိုင်ပြည်နယ်မြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့တဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂအဖွဲ့ဝင်3ဖြစ်တဲ့ကိုကျော်နိုင်ထီကိုဦးသိန်းနိုင်ကိုတူတူအောင်တို့3ကိုစစ်တွေမျိုးအမှတ်1ရေစကန်ကထိမ့်သိမ်းခေါ်ဆောင်သွားပြီးဒီကနေ့မှာတော့စစ်တွေမျိုးတရားရုံးမှာတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။သူတို့3ကရခိုင်ပြည်မှာအင်တာနက် 4G စနစ်ပြန်ဖွင့်ပေးဖို့နဲ့လက်ရှိ NLD အစိုးရကိုအယုံကြည်မရှိတဲ့အတွက်ဆန္ဒထုတ်ဖော်ခဲ့ကြတာလို့ပြောထားပါတယ်။ဒီကနေ့တရားစွဲဆိုလိုက်တဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကျောင်းသားတမကရဲ့တန်တမာဆက်ဆံရေးတာဝန်ခံကိုတော်စင်ထွန်းကတော့
ဟုတ်ကဲ့လာလာကျွန်တော်တို့နောက်ဆုံးတည်ထားရတာကျွန်တော်တို့ဒီပုံမှန်နဲ့ဆန်ကပေါ့တဘောဘီရဲ့နေရာဆိုင်ကဥပဒေနဲ့ပဲဆွန့်ဆက်တင်ထားရလို့တည်ရတော့ဗျ။အများကြီးကနေရှုပ်ရရင်မဲ့နှစ်ပတ်ယူသွားရဗျ
။ဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်ကျောင်းသားတမကအဖွဲ့ဝင်တွေဟာဖမ်းဆီးခံထားသူ3ကိုတွေ့ခွင့်ရဖို့အတွက်အမတ်1ရဲစခန်းရှိမှာစောင့်ဆိုင်နေပေမဲ့တွေ့ခွင့်မရခဲ့ပါဘူး။ဖမ်းဆီးခံရရသူတွေနဲ့ကိစ္စကိုဖြေရှင်းပေးဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံခွင့်ရဖို့လဲစူးစမ်းနေကြပါတယ်။ရခိုင်ပြည်နယ်ပြည်မန္တလေးမြို့မှာလည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကမန္တလေး84-32လမ်းကနေဈေးကျူနိုင်စင်အထိချီတက်လမ်းလျှောက်ပြီးရခိုင်ပြည်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့စန့်ကျင်ကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်ရတဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တူဦးဖြစ်တဲ့ကိုကျော်တီဟရဲကျော်က
ရခိုင်ဒေသကပြည်သူလူတွေတောင်းတတဲ့ကျွန်တော်တို့ကတားရဲ့အစီအကြောင်းဗဒမြောက်ဘွဲ့ချုပ်နေတဲ့ကတားရဲ့ရည်ဒီကောင်းဟိုပြတာဖြစ်ပါတယ်ကျွန်တော်ပြရတော့အဓိကတော့ဒီလက်ရှိရခိုင်မှာကဒီစစ်ဘေးရောကျွန်တော်ကပ်ဘေးရောရင်ဆိုင်နေရဖြစ်တယ်အဲဒီကာလမှာဒီဟိုဟာစစ်တပ်ကနေပြီးတော့လက်ရှိကပ်ဘေးကာလအကြောင်းပြုပြီးတော့ကျွန်တော်တို့ဒီရခိုင်ဒေသပြည်သူလူတွေကိုပြည်နေမှုတွေလုပ်နေတယ်အဲပြီးတော့ကျေးရွာတွေကကျွန်တော်တို့ဒီချမ်းမတ်ဟိုမီးရှို့တာတွေဖြစ်တယ်ပေါ့အဲ့ဒီကာလတွေကျွန်တော်တို့ကပြည်ထောင်ကောက်ကွက်ရှုတ်ချတယ်အဲပြီးတော့ဒီရခိုင်ဒေသကလူလူနဲ့ကျွန်တော်တို့ဒီတောင်းသားတွေဟာတိုင်းတိုင်းနဲ့ကျွန်တော်တို့တောင်းသားတွေဟာအတသားတဲ့ဒီစီကြောင်ပြကျင်တဲ့အတွက်ကျွန်တော်တို့ကဒီနေ့ကိုလောရတာဖြစ်ပါတယ်
ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေကဆက်ဖြစ်နေသေးရှိပြီးဒီသတင်းမှတ်ထဲမှာပဲမြေပုံမြို့မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းဆရာမတူကလေးနှစ်ဦးနဲ့အမျိုးသားသူတေဆုံးခဲ့ပါသေးတယ်ခင်ဗျာကျွန်တော်ထောင်ခံပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြန်မာနိုင်ငံတဝန်းကိုဗစ်ကူးစက်မှုတွေနေ့တိုင်းနဲ့အမျှပြင်းထန်လာနေပြီဖြစ်လို့မိမိတို့မှာလည်းပိုးမိုရင်အောင်ကိုယ်တိုင်တားဆီးရမယ်လို့ဆရာဝန်တွေကတိုက်တွန်းလိုက်တဲ့အကြောင်းပြောပြချင်ပါတယ်ကျွန်မအာကနွန်ပါမြန်မာနိုင်ငံအသွင်တိုင်းနယ်ပြည်နယ်အတီးတီမှာကိုရိုနာဗိုင်းရပ်စ်စိတ်ပေါ်ကူးစက်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်သက်ခွဲနမူနာ62ဆယ်ယောက်မှ8ယောက်အထိကူးစက်မှုနှုန်းမြင့်တက်နေတယ်လို့ရန်ကုန် Community Fever Clinic တဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။ဒါကြောင့်အများပြည်သူအနေနဲ့အပြင်မထွက်ခင်မိမိကိုယ်ကိုရောဂါပိုးမကူးစက်စေဖို့နှာခေါင်ကိုတိကျအုပ်ဖို့လိုအပ်တယ်လို့ပြောပါတယ်
။ကိုဗစ်ကရန်ကူးစက်မှုတွေမြင့်တက်နေပြီ။တော်များများစစ်လိုက်ဆယ်ယောက်မှာ၈ယောက်က positive တွေထွက်လာပြီသူအရင်တရက်တရက်ကို positive နဲ့ rate ကတိကျဆိုတရက်မှတ်က120ဖြစ်လာပြီပေါ့နော်အရင်ကြီးဟိုကူးစက်မှုကအရင်ကြီးကျင်းထန်လာပြီပေါ့နော် အထူးတတိပြုအောင်ပေါ့နော်ဒီချိန်မှာဖြစ်နိုင်တဲ့အတိုင်းဆုံးအိမ်မှာပဲနေပါပေါ့နော်အဲပြီးတော့ပြင်သွားရင်မဖြစ်မနေမှအပြင်သွားပါ
တရှိချိန်မှာတနင်္ဂနွေလောင်းအတိုင်းတားရဗိုင်းရပ်ကူးစက်မှုတွေပိုမိုဆိုးလာနေပြီးရက်ွက်ကျေးရွာတွေမှာလည်းရောဂါပိုတည်ထက်မပြတ်နှံ့အောင်ဝိုင်းဝန်းကူညီဖို့လိုအပ်တယ်လို့ပြောပါတယ်ရန်ကုန်တိုင်းမှာကွန်ဗစ်ကူးစက်ခံရသူပိုများလာနေပြီးခေးသွားရာဆိုရင်လည်းမရှိကွန်ဗစ်ကူးစက်ထားတဲ့လူနာနဲ့လည်းထိတွေ့ခဲ့ခြင်းမရှိတဲ့ကူးစက်မှုအသစ်တွေတိုးလာနေတာပါဒါကြောင့်မို့ရန်ကုန်တိုင်းဒေသကြီးအတွင်းက23မြို့နယ်ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျမရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပြီးဒီနေ့မနက်ပိုင်းမှာစတင်တက်ရောက်ပါတယ်။ရောဂါပိုးပါမပါမသိနိုင်တာကြောင့်တက်ဆင်ပြီးသားမက်ကိုစနစ်တကျဖြုတ်ဖို့လိုအပ်တယ်လို့အထွေထွေရောဂါအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကတိုက်တွန်းထားပါတယ်
။နောက်တချို့ဆိုမက်ကိုဖြုတ်လိုက်ပြီးတော့ခောက်ပြီးတော့သိမ်းတယ်။အိတ်ထဲထည့်တယ်ပြီးရင်ပြန်ထုတ်ပြီးတက်တယ်ဆိုရင်အဲ့ဒီမှာတွေကကိုယ်ပတ်ဆိုင်တဲ့ဦးလေအကယ်၍များဒီမက်ဆက်အပြင်မှာပိုးရှိနေရင်သူကပတ်ဆိုင်တဲ့ရောက်သွားမှာလေ။ဒီပြန်ထုတ်လိုက်တဲ့အခါမှာကိုယ့်ရဲ့ဒီနှာခေါင်းဘက်ကိုရောက်တဲ့အခန်းမှာဗိုင်းရပ်ကိုကတ်သွားပြီဆိုရင်အဲဒီဗိုင်းရပ် mask ကိုမျက်နှာနားတက်လိုက်တာနဲ့ကိုကချူမိပြီးသားပဲเนาะအဲ့တော့ကိုယ်ဝင်တဲ့အချိန်ဒီကိုယ့်ရဲ့နှာခေါင်းပစက်ကိုအခါခွဲလွတ်တဲ့အချိန်မှာသူကဝင်မှာအဲ့ဒါကိုကိုကအာရုံယူဆိုင်ပြီးတော့ချောင်ချားနိုင်ရှာနေနေတော့ဒီပိုးကြောင့်ဝင်ပြန့်နှံ့မှုကာဝင်နိုင်တယ်လို့ထင်တယ
်လက်ရှိယောဂါပိုးကူးစက်မှုနှုံရက်တန်းတော်ဖို့ဆိုရင်လူတို့ရဲ့ပူပေါင်းပါဝင်လိုက်နာဆောင်ရွက်မှုအတိတ်ကအရေးကြီးတယ်လို့တာဝန်ရှိသူတွေကရောကျန်းမာရေးပညာရှင်တွေကပါတိုက်တွန်းနှိုးဆော်ထားပါတယ်။ကျမအာကနော်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကုသရေးလုပ်ငန်းတွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေရဲ့အင်အားကိုပါယူပြီးအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ပုဂ္ဂလိကကျန်းမာရေးပညာရှင်တွေကတောင်းဆိုနေကြပါတယ်။တနိုင်ငံလုံးမှာကိုဗစ်ကူးစက်မှုမြင့်တက်လာနေပြီးကုသရေးပိုင်းလှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကြောင့်ထိခိုက်မှုများလာတာနဲ့အမျှအခုလိုတောင်းဆိုလာကြတာပါဒီအချိန်လေးပေါ်မှာဆိုရဘက်ကလည်းပြင်ဆင်လာနေတဲ့အကြောင်းပြောပြသွားမှာပါကျမမိခါပါပြီးခဲ့တဲ့ဩဂုတ်လအတွင်းကစပြီးကိုဗစ်တကြော့ပြန်ကူးစက်မှုကတိုးလာတယ်လို့သေဆုံးသူအရေအတွက်ကလည်းတိုးလာနေပါတယ်ကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာတနိုင်ငံလုံးနီနီပိုးပြန့်နှံ့နေတာကြောင့်အတိတ်ကာကွယ်ကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာအင်အားနဲ့ဝင်မမျှတဲ့ကာကွယ်မှုတွေပေးနေရတာမို့ပြည်သူတွေကရှေ့တန်းတိုက်စစ်ပြိုလဲကျလာမှာကိုစိုးရိမ်လာတာတွေရှိလာပါတယ်။ကျန်းမာရေးဝန်ထမ်းတွေထိခိုက်မှုများလာတာနောက်ပြီးပိုးကူးဆက်ခံရမှုများလာတာမို့ရေရှိမှာအစိုးရကျန်းမာရေးဝန်ထမ်းတွေအနေနဲ့ကာကွယ်ပေးနိုင်မှုနဲ့ခုခံကာကွယ်ရေးပိုင်းအားရလာမှာမို့ကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေပါပါဝင်လှုပ်ဆောင်နိုင်ဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကစဉ်းစားသွားဖို့တိုက်တွန်းလိုက်သူကတော့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးပါ
ဒီရှေ့တန်းမှာတိုက်နေရတဲ့ကိုဗစ်လူနာတွေပဲဖြစ်ဖြစ်ဆိုအော်ရန်တင်းကိုပဲကူးစုနေရတဲ့လူနာတွေနောက်ခါကျ isolation ward မှာလုပ်နေရတဲ့ဆရာဝန်တွေပေါ့နော်ဒီဆရာဝန်တွေအကုန်လုံးကဒီကနေ့တိအဲ့ဒီမှာတယောက် positive တွေ့ရင်အဲ့လူတွေကိုလိုက်ပြီးတော့ quarantine လုပ်တော့ကျွန်တော်တို့လူကျွမ်းကျင်တဲ့လူတွေဆုံးရှုံးတာပေါ့လူတွေသမားဟိတသမားတွေကလည်းငါတို့ထိဒုက္ခပဲဆိုတော့ကြောက်လာအဲ့တော့ဒီအစိုးရနေပြီကပူပြမှုအားနည်းနေတဲ့ပုံစံပေါ့နော်တကူတဲကအစိုးရပြပိုင်းကပုဂ္ဂလိကကျန်းမာရေးဝန်ထမ်းတွေပေါ်မှာသူကဝန်ထမ်းမဟုတ်တော့ထိန်းချုပ်ရခက်တယ်ဆိုတော့အယူအဆရှိနေတယ်ပုဂ္ဂလိကစေယုံကလည်းအဲ့တော့မလုပ်ရဲဘူးမကင်ရဲဘူးပုဂ္ဂလိကလည်းမကူရဲတော့အကုန်လုံးအစိုးရစီမှာလည်းပြုံတိုးတာဒီအားနည်းချက်ကအခုမှကိုဗစ်မှာကျွန်တော်အကြီးကျယ်ပြလာတာပဲကိုဗစ်မဟုတ်တဲ့ဒွေရိုတို့စီဂျိုတို့တော့ဒုစင်နာဒါတွေအကုန်လုံးမှဒုက္ခရောက်တော့တာပေါ့ပုဂ္ဂလိကခန္ဓာကလူတွေကိုပြန်ပြီးသုံးဖို့လိုပြီးဆိုတာသူသိရမယ
်လက်တလောရန်ကုန်တိုင်းအတွင်းပိုကူးစက်မှုပုံမြင့်လာတာမို့အစိုးရဘက်ကကွာရန်တင်းစင်တာတွေထပ်တိုးချေဖို့လှုပ်ဆောင်နေရသလိုတရားခွဲထားသူတွေအတွက်ရန်ကုန်ကလူမှုရေးအသင်းအဖွဲ့တွေစေတနာဝန်ထမ်းတွေအနေနဲ့ကူညီဆောင်ရွက်ပေးဖို့အစိုးရဘက်ကဖိတ်ခေါ်ထားရပါတယ်တချိန်တည်းမှာပဲအစိုးရဘက်ကလည်းကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့ကျန်းမာရေးဝန်ကြီးဌာနရဲ့တန်ကြားရေးတာဝန်ခံချုပ်ဖြစ်တဲ့ဒေါက်တာသန်းနိုင်စိုးက VOA ကိုခုလိုပြောပြသွားပါတယ်
။လက်ရှိအနေအထားရပြောရရင်တော့ဟိုထိတာတွေတော့မှန်တယ်။ဒီကိန်း impact ဖြစ်တော့အောင်တော့မဟုတ်ဘူးပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒါတွေပေါ့နော်။စဉ်းစားထားပါပဲ။ပြီးတော့ကျန်းမာရေး step ပေါ့နော်။ဆောင်ရွက်နိုင်မဲ့နာပြောတဲ့ policy တွေ strategy တွေလည်းဒါကျွန်တော်တို့သုံးသပ်နေရှိပါတယ်။ဒါအရင်လည်းဒီလုပ်ငန်းတွေပေါ့နော်။ဒါတွေကတစ်ခုပြီးတစ်ခုပေါ်ထွက်လာဖို့ရှိပါတယ်ခင်ဗျ
။နေရာတော်တော်များများကူးစက်လာတာမို့ကျေးလက်တွေကစေယုံစေကန်းတွေနဲ့ကျေးလက်ကျန်းမာရေးဌာနခွဲတွေမှာကျန်းမာရေးဝန်ထမ်းအင်အားပိုလိုအပ်လာပါတယ်။ဝန်ထမ်းလိုအပ်ချက်အများများဖြစ်လာပြီးကျန်းမာရေးကဏ္ဍမှာဆရာဝန်နဲ့သူနာပြုအပါအဝင်ဝန်ထမ်းလိုအပ်ချက်က ဆေးရုံတိုင်းလူလူမှာရှိနေပါတယ်။ကျမ်းမာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတောင်းရန်ဒေါက်တာတန်းနိုင်စုကတော့အခုလိုလူနာတွေထပ်တိုးလာတဲ့အပေါ်ကုသရေးလုပ်ငန်းစဉ်တွေထပ်ဆောင်လုပ်ဆောင်နိုင်ဖို့အတွက်ကျမ်းမာရေးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကအစီအစဉ်တွေတည်ချာရေးဆွဲလုပ်ဆောင်နေပြီလို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုသွားခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံဆီယောင်းဝင်းအသင်းကဒေါက်တာမြင်းဦးကတော့နောက်ထပ်တိုးလာမယ့်သူတွေအတွက်ပါ quarantine center အသစ်တွေရှာဖွေဖို့ထက်ပုဂ္ဂလိကဆေးရုံတွေနဲ့အစိုးရဘက်ကပူပေါင်းဆောင်ရွက်တာမျိုးလုပ်တာကပိုပြီးအကျိုးသက်ရောက်မှုရှိစေမယ်လို့သူကအကြံပြုပါတယ်
။ပိုလီယာကဏ္ဍဆရာတွေကိုသူတို့လို standard ဖြစ်သွားအောင် training ပေးသူက protocol တွေရေးပေါ့ဗျာ SOP guideline တွေနဲ့ရေးအဲ့ဒါဆိုကျွန်တော်တနိုင်ငံလုံးရဲ့ standard တစ်ခုဆိုလို့ရှိရင်ပုဂ္ဂလိကဆေးရုံရောပုဂ္ဂလိကဆေးခန်းရောဘယ်တော့အားလုံး level ဖြစ်လာမှာဒီဆေးခန်းတွေကိုအားပေးပြီးတော့ဒီထက်ကလူတွေရောလည်းအလှည့်ကြ volunteer စနစ်နဲ့လုပ်ပေးတာမျိုးလို့သူခွင့်ပြုမယ်ဆိုရင်တော့အစိုးရနိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဒီကနေ့အထိမြန်မာနိုင်ငံမှာ COVID ရောဂါကူးစက်မှုပေါင်း2009ဦးထိရှိသွားပြီဖြစ်ပါတယ်သေဆုံးသူဦးရေက14ယောက်ထိရှိနေပါတယ်ရှင်ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာပြည်တွင်းကိုဗစ် -19 အတည်ပြုလူနာမြေမြန်ဆန်ဆန်တိုးလာသလိုသေဆုံးသူတွေလည်းထပ်ရှိလာတဲ့အချိန်တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့ရွှေလီမြို့ထဲမှာလုံခြုံရေးတိုးမြင့်ထားပြီးစစ်ဆေးမှုတွေလည်းပိုပြီးလှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ပြည်တွင်းမှာကိုဗစ်အတည်ပြုလူနာရေထွက်ရောသေဆုံးတာပါတိုးလာတဲ့အချိန်ယူနန်ပြည်နယ်ရွှေလီမြို့ထဲကမြန်မာအများစုရှိတဲ့စစ်ရုံတွေရက်ကွက်တွေမှာတရုတ်လုံခြုံရေးတာဝန်ရှိသူတွေကနေထိုင်ခွင့်အထောက်အထားရှိမရှိစစ်ဆေးရာတွေရှိကြောင်းတရုတ်ကျေကောင်ပရာဟိတအသင်ကဦးတန်းထွန်းနိုင်က VOA ကိုပြောပါတယ်
။ဟိုအဲ့လိုကတော့တွားလာရောနည်းနည်းကြီးကျက်တဲ့ပြချမ်းရွာရွာရဲ့လေအခု2ရက်3ရက်လောက်ရှိပြီပြ9ရက်နေ့လောက်ကစတာဗျ။ဒီရွာအဝင်အထွက်တွေကိုလေအဲ့လိုမျိုးလေရဲ့ထောက်ခံစာလေးတွေပါလေးတော့အဲ့လိုမျိုးရဲ့လေရထားပေါ့လေအဲ့လိုမျိုးလေးရပြင်းကြတယ်ဗျ။
အဓိကတော့တရုတ်ဘက်ကမြန်မာပြည်တွင်ကျန်းမာရေးအခြေအနေတွေကြောင့်နေဆက်လုံခြုံရေးအတွက်စိုးရိမ်နေရလဲဖြစ်နိုင်ကြောင်းမူဆယ်မြို့ကကုန်တိုက်တူဖြစ်တဲ့ဦးမင်းသိန်းကပြောပါတယ
်။ဒီကောင်တို့တရုတ်ဘက်ကဒီမှာတော့ရောဂါပိုထွက်ပြည်မယ်ဆိုရင်တော့ဖမီလီကတော့ဆက်ပြီးပြေဆုံးမယ်လို့ကြားတယ်။ဘူးတော့မတွေ့သေးဘူး။ဘူးတော့ဆက်ပြီးတယ်ဘူးတဲ့မှာလုံတိုင်ရလို့တက်လာတော့။ဒါမျိုးမှမလိုက်ပါဘူး။ဒီမှာတရားမှုတွေလည်းနေနေဖြစ်တယ်။ဘူးလည်းခိတ်တိထားတာကိုတရားမှုကိုခိုးသွားတဲ့လူကများတယ်ပါဗျာ။
မြန်မာပြည်တွင်းကိုဗစ်အတည်ပြုလူနာစတွေ့ရဲ့မလကုံတော့ကစလို့မြန်မာတရုတ်နယ်စပ်အဝင်ထွက်စစ်ဆေးကြမှတ်တာကိုနှစ်နိုင်ငံလုံးကလုံဆောင်ခဲ့ပေမဲ့ဒီအပိုင်းရွှေလီမြို့ထဲကစစ်ဆေးမှုတွေတိုးလာတာကတော့တရုတ်ပြည်ရဲ့မူဝါဒနဲ့သာဆိုင်ကြောင်းမူဆက်ခရိုင်အုပ်ချုပ်ရေးကလက်ထောက်ညွှန်ကြားရေးမှူးဦးမမောင်တန်ကပြောပါတယ်။
သူတို့တရုတ်ကသူ့နိုင်ငံမူဝါဒနဲ့သူတို့စစ်တာပဲဘူဝါဒဆိုတော့သူ့နယ်ပြည်ထဲမှာသူလုပ်တယ်ဆိုရင်တော့ကျွန်တော်တို့လည်းသူတို့ဘက်တော့ဘာမှအကြောင်းကြားရမှာရှိပေါ့။ဥပမာပြနေစားတဲ့ချောင်းလူဒီဘက်နဲ့ပူပေါင်းပြီးလုပ်ရမယ့်ကိစ္စရဲ့ဒီလိုလို့ရှိမှသူပြောတာပေါ့။ခိုးဝင်ခိုးထွက်တွေအားလုံးကနေနိုင်ငံသလိုပေါင်းပြီးလို့ပူပေါင်းပြီးလုပ်နေတာပဲ
။အခုချိန်ကြီးရောတရုတ်ဘက်မှာပွားလုပ်နေတဲ့မြန်မာရွှေပြောင်းလူသားတွေကြားမှာကိုဗစ်အတည်ပြုလူနာမရှိသေးဘူးလို့တရုတ်ပြည်လုံခြုံခရိုင်ရဲဌာနမှာတာဝန်ထမ်းဆောင်နေတဲ့ရဲမှုအကာဆိုက VOA ကိုပြောပါတယ်။တရုတ်ယူနာပြည်နယ်မှာ COVID-19 အတည်ပြုလူနာမတွေ့တော့တဲ့အချိန်မြန်မာဘက်ကရောဂါထိန်းချုပ်နိုင်မှုအခြေအနေကိုစိုးရိမ်နေတာကြောင့်တရုတ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ12သန်းလောက်ရှိနေရဲမူဆွယ်ကုန်သွယ်ရေးဂိတ်ကိုလည်းတရုတ်ဘက်ကအေဘီလာကလေးကပိတ်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်တတ်ပါရန်ကုန်ကနေပြောပို့ထားတာပ
ါမြန်မာနိုင်ငံမှာ COVID ကရောဂါကူးစက်မှုနှုန်းတွေမြင့်တက်လာနေတဲ့အတွက်ထိုင်းနယ်စပ်ဘက်ကလည်းသတင်းနှစ်ပတ်လောက်အတွင်းကူးစက်လာမယ်လို့ထိုင်းကျန်းမာရေးဌာနကခန့်မှန်းထားတာကြောင့်အတားအဆီးတွေပို့ပြီးတော့တင်းကျပ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါဒုတိယလိုင်းအဖြစ်စတင်ကူးစက်မှုနှုန်းတွေမြင့်တက်လာပြီးမြန်မာနိုင်ငံတွင်းကတိုင်းနယ်ပြည်နယ်အတော်များများကိုပြန့်နှံ့သွားပြီးတဲ့နောက်အိမ်နီးချင်းထိုင်းနိုင်ငံဘက်မှလည်းစိုးရိမ်မှုတွေရှိလာတာပါ။ဒါကြောင့်လဲမြန်မာနိုင်ငံနဲ့ကပ်နေပြီးနေဆက်ချင်းထိတွေ့မှုတွေရှိလျားတဲ့ထိုင်းနိုင်ငံဘက်ကိုသတင်းနှစ်ပတ်လောက်တွင်ကိုဗစ်ရောဂါကူးစက်ရောက်ရှိလာနိုင်တယ်လို့ပြီးခဲ့တဲ့ရက်ကပဲထိုင်းကျန်းမာရေးဌာနကသတိပေးထားပါဗျ။မြန်မာပြည်မှာလက်ရှိကူးစက်နေတာကနေနေဆက်တလျှောက်လူမောင်ကိုတွေပို့တဲ့တရားမဝင်ခိုးဝင်သူတွေကနေတဆင့်ကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြောင့်နေဆက်တွေမှာထိုင်းလူလူကပါမျက်ခြေမပြတ်စောင့်ကြည့်သတင်းပေးနေတယ်လို့အလုံသမားအကူကြီးအဖွဲ AAC ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါဗျ။
ကျွန်တ
ဖြစ်နေတာနှစ်ပတ်တွင်ပါဆိုကြတဲ့ထိုင်းနိုင်ငံဒေသတွေကိုရောက်လာမယ်လို့သူတို့ကဒီနေဆက်ဒေသတွေကနေတဖြင့်ဒီထိုင်းနိုင်ငံတွေကိုရောက်လာမယ်လို့သူတို့ကယူဆထားတယ်ထိုင်းဘက်ကအာဏာပိုင်တွေအဲ့တော့ဒီမြန်မာအပြည်ကလည်းဒီကိုဗစ်ဒုတိယလိုင်းမြန်မာပြည်မှာဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတော့ကျွန်တော်တို့အဲ့ဒီဒုတိယလိုင်းနဲ့သူထိုင်းနဲ့မြန်မာလူမျိုးတွေခိုးဝင်လာရင်ဒီကိုဗစ် -19 ရောဂါတွေကူးစက်ပြီးတော့ပြန်ပွားပါလာမှာကိုစိတ်ပူပြီးတော့ထိုင်းဘက်ကလည်းပိတ်ဆို့ခံစားမှုတွေလုပ်လာပါတော့မြန်မာလူမျိုးခိုးဝင်လူတွေခိုးဝင်တဲ့လူတွေကိုထိုင်းဘက်ကအာဏာပိုင်နေတဲ့သူထိုင်းရဲတပ်ဖွဲ့ထိုင်းနေကြောင်တပ်ဖွဲ့ထိုင်းစစ်တပ်တွေနဲ့သူထိုင်းပြည်သူတွေကပါ one face ဆိုပြီးတော့ဖမ်းဆီးရတယ်လောကဝန်မခံနိုင်နဲ့အဲဒီမြင်းနဲ့ဟိုကျွန်တော်တို့ဒီလောက်ဖမ်းဆီးရေးယူနေတာကိုကျွန်တော်အနေနဲ့တွေ့ရ
နေဆက်တွေမှာဖမ်းဆီးတွေကဇက်တိုက်ရှိနေပြီးထိုင်းမြန်မာနယ်ဆက်မဲဆိုင်တာချီလိတ်မဲဆောက်မြဝတီရန်နောင်းကော့တောင်လမ်းတွေကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာသူတွေကိုလည်းဇက်တိုက်ဖမ်းဆီးတာဟာစက်တင်ဘာလထဲမှာထောင်ကမ်းလောက်ရှိနေပြီလို့လည်းကိုရဲမင်းကဆက်ပြောပြပါတယ်
ထိုင်းမြန်မာနယ်စပ်အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းဘက်ကကျွန်တော်ထိုင်းအာဏာပိုင်တွေအနေနဲ့ကတော့ဒီခိုးဝင်မြန်မာလူ့သမားတွေကိုကျွန်တော်တင်းတင်းကြပ်ကြပ်နဲ့ဖမ်းဆီးနေတာကိုတွေ့ရတယ်မနည်းရပါတော့ကျွန်တော်ထိုင်းနိုင်ငံမြန်မာပါတီမဲဆိုင်မှာချင်းမိုင်ဟိုဒီမြန်မာလူ့သမားတွေကိုတင်လာပေါ့ထိုင်းနိုင်ငံသားကားမောင်းသူပေါ့တင်ဆောင်လာတယ်တင်ဆောင်လာတော့နေကြတော့ရဲတပ်ဖွဲ့ကပိတ်ဆို့ဖမ်းဆီးတော့ကျွန်တော်တို့မြန်မာနိုင်ငံသားကိုဖမ်းမိတယ်ပြီးတော့ထို့သူပဲဒီမှာလည်းတောင်းချောက်ဖမ်းမိတယ်ဒီတလအတွင်းမှာဆိုကျွန်တော်တို့ဖမ်းဆီးနေတဲ့လူ6000လောက်ရှိပါပြီလို့ကျွန်တော်တို့ထိုင်းဘက်ကသတင်းတွေထုတ်ပြန်ထားတယ်ဒီတလအတွင်းမှာပဲပေါ့နော်ခိုးဝင်မြန်မာလူ့သမားတွေပေါ့
ထိုင်းရဲ့ကျုပ်ကျက်ထချိုင်းကျင်တာကမြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်ပွားမှုနှုန်းတွေများလာတဲ့ကာလမှာမြန်မာနိုင်ငံကနေတရားမဝင်ခိုးဝင်လာနေကြတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ကိုပွဲစားတွေကခေါ်သွင်းလာနေတဲ့အခြေအနေတွေကိုလည်းအလေးထားဟန်တားကြဖို့တိုက်တွန်းထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် KNU ကင်းမျိုးသားအစည်းအရုံးဦးဆောင်တဲ့ကင်းဒေါ်လန်ကြီးရဲ့တက်တန်းဟာအနည်း90ကျော်ရှိလာပါပြီဒေါ်လန်ကြီးရေရှည်ခရီးကြမှာအုပ်စုခွဲထွက်မှုတွေဖြစ်ပွားတာကြောင့်အင်အားယုံနေလာပါတယ်။ဒါကြောင့်ကရင်ဒေါ်လာရေးကိုအသွင်ပြောင်းဖို့လိုအပ်နေကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။တန်လွင်ငင်းငယ်ဥယင်လို့ဒေသခံတွေသတ်မှတ်ထားတဲ့ဖားပုံခရိုင်ဟာအစိုးရတပ်စခန်းအများဆုံးရှိတဲ့ဒေသဖြစ်နေပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့ KNU ချုပ်ကိုင်နယ်ဆိုတဲ့ဒေသပါ။ဒါပေမဲ့အစိုးရတိုက်ရဲ့ပြည်내မြန်မာမှုတွေရှိလာတဲ့အတွက်ဇွန်လနောက်ပိုင်းမှာဒေသက4000ကျော်ဖားပွန်ကမောင်မောင်လမ်းပေါ်မှာကြီးကျက်ဆန္ဒပြကြပြီးတပ်စခန်းတွေရုပ်သိမ်းပေးဖို့တောင်းဆိုကြပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးပြီးနောက်ပိုင်းလူအများဆုံးပါဝင်တဲ့ကန့်ကွက်ဆန္ဒပြပွဲဖြစ်ပါတယ်။ဒေသကံတွေငြိမ်းချမ်းရေးကြောင်းဆိုနေကြတာဖြစ်ပါတယ်။တက်တန်း83မြေရှိတဲ့ KNU ကရင်မျိုးသားအစည်းအရုံးဟာတစ်ချိန်ကတော့အစိုးရလေးတစ်ခုလိုဩဇာအရှိန်အဟွာရှိခဲ့တဲ့အဖွဲ့အစည်းပါဒါပေမဲ့1995မှာ DKBA ကရင်ဗုဒ္ဓဘာသာအဖွဲ့ KNU ကခွဲထွက်ပြီးမနာပလောဌာနချုပ်ကြာဆုံးသွားတဲ့နောက်ပိုင်းမှာ KNU မှာအဖွဲ့ဝဲတွေများလာပါတယ်ကရင်ခေါင်းဆောင်အချုပ်စစ်အစိုးရနဲ့သဘောတူချက်ရယူပြီးခွဲထည့်ပြန်တဲ့အတွက်ကရင်တပ်မဟာ9ခုစလုံးဟာအင်အားချဆင်းလာပါတယ် KNU ကရင်တပ်ဖွဲ့ဟာတပ်မတော်ကိုရှင်းပြနိုင်တဲ့အင်အားမရှိတော့ဘူးလို့ကရင်သတင်းဌာနက Current Revolution and Cross Loop စာရမ်းမှာဖော်ပြထားပါတယ်
။ကရင်လက်နက်ကိုင်အဖွဲ့၄မျိုးရှိပါတယ်။ KNU ရဲ့လက်အောက်ခံဖြစ်တဲ့ KNLA, DKBA, ကရင်ညီညာရေးကောင်စီလက်အောက်ခံတပ်ဖွဲ့၊တပ်မတော်လက်အောက်ခံကရင်နယ်ရဲစောက်တပ်ဖွဲ့စတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီတပ်ဖွဲ့တွေအားလုံးတပ်မတော်နဲ့အပြစ်ခတ်ရစဲထားကြပါတယ်။ကရင်လက်နက်ကိုင်တော်လှန်ရေးကို1949ဇန်နဝါရီ31မှာစတင်ခဲ့တာမို့တတား82နှစ်ရှိနေပါပြီအခုတော့အပြစ်ခတ်ရဲဆဲထားတဲ့သဘောရှိပေမဲ့ပြစ်ခတ်တိုက်ခိုက်မှုကတော့အနည်းနဲ့အများဆိုသလိုရှိနေသေးပါအပြစ်ခတ်ရဲဆဲထားတော့တပ်မတော်ဟာတပ်စခန်းတိုးချဲ့အင်အားဖြည့်ပြီးဆက်သွယ်ရေးလမ်းတွေတိဆောက်တဲ့အတွက် K KNU တပ်ဖွဲ့နဲ့ပြည်ပကရှိလာပါတယ်ဒါပေမဲ့ဒေသခံတွေလွတ်လပ်စွာရောင်းဝယ်လာနိုင်ပါတယ်ကရင်တပ်ဖွဲ့အချို့ကတော့တရုတ်ကုမ္ပဏီတွေကိုဖိတ်ခေါ်ပြီးနေဆက်မှာစီးပွားရေးလုပ်နေကြပါတယ
်အပြည့်အကာကအချိန်ကြာလာတဲ့နဲ့အမြ KNU ဒေသမှာစီးပွားရေးလှုပ်ရှားမှုတွေများလာတာမို့ကြားဆင်းလာတဲ့တော်လှန်ရေးအရှိန်အဟုန်ကိုမြင့်တင်နိုင်ပါမလားလို့သံသယရှိလာကြပါတယ်ကရင်အုပ်စုအခြေချင်းမညီမညွတ်ဖြစ်လေတတ်မတော်အဖို့လောက်ရကံရကောင်းလေလေဖြစ်နေပုံရပါတယ်ကရင်အုပ်စုအမျိုးမျိုးကိုတယောက်တစ်မျိုးဆက်ဆံမှုကြောင့်ကရင်မျိုးခေါဆောင်ပိုင်းမှာတင်းမာမှုတွေဖြစ်ပေါ်လာတယ်လို့ကရင်သတင်းဌာနကသုံးသပ်ပါတယ်နိုင်ငံရေးစီးပွားရေးစည်းရေးစတာတွေရောထွေးရှက်တင်ဖြစ်လာတာကိုကြံ့ကျင်စွာကင်တယ်ရင်တော်လှန်ရေးညီမချက်ကိုမျက်ချီမပြတ်ဖို့လိုပါတယ်တဲ့အနည်း90ကျော်အတွေ့အကြုံကိုသင်ကားစာယူတတ်ဖို့လိုပါတယ
်2016ဩဂုတ်လ10ရက်နေ့ကရန်ကုန်ယူတတန်ခမ်းမမှာကျင်းပတဲ့ကရင်အာဇာနီနေ့မှာ KNU ဘိုးကော်မတီဝင်ပရိုစောသမိန်ထွန်းပြောသွားတဲ့စကားတချို့ကိုကရင်သတင်းဌာနကလွန်ခဲ့တဲ့မေလ20ရက်နေ့ကပြန်လည်ဖော်ပြပါတယ်ကရင်မျိုးသားတမိုင်းအကြောင်းကိုပြောသွားတာပါကရင်လူမျိုးတွေဟာရှုပ်ရှုပ်ရှက်ရှက်ကိုမကြိုက်အေးအေးချမ်းချမ်းနေလိုကြသူတွေဖြစ်ပါတယ်ဒါအပြင်ကရင်လူငယ်တွေဟာစာမဖတ်ကြစာမရေးကြဒါကြောင့်မို့တမိုင်းနဲ့ပတ်သက်လာရင်မှတ်တမ်းမှတ်ရာမရှိကြဘူးလို့ပရိုစောသမိန်ထွန်းကမှတ်ချက်ပေးပါတယ်ရှုပ်ရှက်ခတ်လာတဲ့အခြေအနေကိုနိုးကြထားကြွစွာလုတ်ကန်တက်ဖို့လိုပါတယ်ညဉ့်ညဉ့်ရေးဆွေးနွေးပွဲမှာပြဿနာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီး KNU ခေါင်းဆောင်မင်းဟာလူထုကိုရှင်းမပြနိုင်ဘူးလို့ကရင်သတင်းဌာနကဆိုပါတယ
်အနည်း90ကျော်လာပြီဖြစ်တဲ့ကရင်တော်လှန်ရေးဟာလမ်းစုံလမ်းကွာကိုရောက်နေပြီလို့ကရင်သတင်းဌာနကမြင်ပါတယ်လမ်းကြောမသွားပဲရှေ့ဆက်လက်ပြီးချီတက်နိုင်ဖို့အတွက်အတွေးအမြင်သစ်စိတ်သက်သစ်နဲ့ဥတီချက်သစ်တွေလိုနေပါလေတဲ့တံပတော်မှာ KNU ကိုအပြုတ်တိုင်နိုင်တဲ့အင်အားရှိတယ်လို့သုတေဗီအက်စ်လီဆောက်ကလည်း Bombers Longest Wall စာရမှာသုံးသပ်ထားပါလေ။နဲ့နဲ့အားကိုးလို့မရတဲ့အခြေအနေဖြစ်လာလို့ကရင်တွန်လိုင်းရဲ့ရန်သူဟာတံပတော်မဟုတ်တော့ဘူးလို့ပြောနိုင်မဲ့အလားအလာရှိလာတယ်လို့ဆိုပါတယ်ကမ္ဘာကြီးကစီးပွားရေးတောကျတောင်ကြားအထိရောက်ရှိလာတာဟာကရင်တော်လှန်ရေးကိုတဖြည်းဖြည်းအမဲ့ရွေကြွေးအောင်လုပ်သလိုဖြစ်နေပုံရပါတယ်တော်လှန်ရေးစိတ်သက်ရှိတဲ့ကရင်တွေရှိနေသေးတယ်လို့တော်လှန်ရေးနဲ့ကင်းကွာသွားသူတွေလည်းများလာပါတယ်အချင်းကြားလေးကွဲပြားချမ်းသာမှုတွေများလေဖြစ်နေပုံရပါတယ်အနည်း90ကျော်ကြားလာတဲ့ကရင်တော်လှန်ရေးဟာလမ်းတစ်ပြီးထွင်ရတော့မယ့်အခြေအနေကိုရောက်ရှိလာပြီလို့ယူဆရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရွေးကောက်ပွဲအကျိုးကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲမဲဆွယ်ပွဲတွေစတင်ကိုဗစ်ပိုးတွေ့နှုန်းကလည်းအလွန်မြင့်တက်နေတာမို့မဲဆွယ်ပွဲကာလမှာလူစုလူဝေးမဖြစ်အောင်ပြင်အခြားကာကွယ်ရေးတွေပိုးတိုးနှေးလှုပ်ဆောင်မှုလိုနေပါတယ်အထူးသဖြင့်လူနေထူထပ်တဲ့ရန်ကုန်ပါဝင်တနိုင်ငံလုံးမှာအဓိကဘယ်နေရာတွေမှာဘလို့တိုးမြင့်ကာကွယ်သင့်ပါလဲဒီအကြောင်းရန်ကုန်စည်ယုံကြီးရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမိုးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ရေးပေါ်ထုကုဆရာဝန်ကြီးပမောက္ခဒေါက်တာမမိုးခင်ဗျာမြန်မာနိုင်ငံထဲမှာဒီကိုဗစ်ကူးစက်မှုနှုန်းကတဖြည်းဖြည်းပိုပိုထောင်တက်လာနေတဲ့အချိန်မှာဆရာကြီးအထူးသဖြင့်ရန်ကုန်မှာပေါ့နော်သေဆုံးမှုနှုန်းမှာစပြီးလိုက်တက်လာတဲ့သဘောနဲ့စေဝနာတို့ပါစထိလာတာတွေတွေ့နေရတာမို့အခုလည်းဒီမဲဆွယ်ကာလနဲ့ကြုံရအချိန်မှာဘလို့အဓိကကာကွယ်ရေးတွေဆက်လုပ်တင်တာကိုအဓိကပြောမှာပါဆရာကြီးအဲ့ဒီကျော်အခုစနေတဲ့မဲဆွယ်ပွဲအတွက်အဓိကဘာစပြောကြလဲဆရာကြီး
ကျွန်တော်တို့ကတော့ဟိုကျမိုင်းနားရတော့ဝင်ကြီးဌာနကတော့ရုပ်တော့မဲဆွယ်ပွဲကိုပြုလုပ်တဲ့အခါမှာလူကြီး50တဲ့မပူအောင် mask တက်တာ social distancing ပြုလုပ်တဲ့ဒီလိုမျိုးတွေစီးမြင်နေအကုန်လုံးကိုလိုက်နာရမယ်လို့ဖော်ပြထားတာကိုတွေ့ရပါအဲ့ဒီစီကံအတိုင်းလိုက်နာခဲ့မယ်ဆိုရင်တော့မှထုံးစံတိုင်းကြုံတွေ့နေကြတိုင်းတမတ်တဲ့ဟာတဲ့လူကြီးများလို့ဖြစ်ဖြစ်ဒီလိုမျိုးကုသမှုရှိခဲ့တဲ့လူနာတွေနဲ့ဒီလူစုလူဝေးနဲ့ဆက်ဆက်မှုရှိနေမယ်ဆိုလို့ contact tracing တွေပါတယ်နဲ့ဆက်ဆက်မှုရှိနေခဲ့ရင်တော့ကျွန်တော်စိုးရင်အားကြောင့်လည်းဆိုကွာရန်တီးထားမယ်လူအုပ်စုတွေပေါ်လာတာမျိုးဆိုရင်တာကတော့တကယ်ရုပ်ောက်ပွဲအခြေအနေထိခိုက်နိုင်မလားပေါ့နော်အဲ့ဒီပါဝင်ဆောင်ရွက်မဲ့လူတွေအကုန်လုံးကလည်းပဲဒီချမိုင်းနေရာကလောင်းဝင်ဌာန ဒီကြကြထုတ်ပြန်ထားတဲ့ရင်းနှောထုတ်ပြန်လာတာရောအခုသိထုတ်ပြန်လာတာရောတေချာလိုက်နာဦးလူတွေ
ဟုတ်ကဲ့ဆရာအခုဒီစားတော့ဆန်နေတဲ့ပတ်သက်လို့တော့ဆိုင်မထိုင်ဘဲနဲ့ပါဆယ်ထုတ်ဖို့ကိုအပြန်တင်းကျပ်လိုက်တာတော့တွေ့ရပါတယ်ဆရာဘာထပ်ပြောချင်းနေလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီရန်ကုန်မှာတော့စားတော့ဆိုင်ဆိုရင်ဒီပတ်သက်ရဲ့နှာခေါင်းကြီးရဲ့ကမဖြစ်မနေချုပ်ပြီးတော့မှစားတော့ရတဲ့အခြေအနေမျိုးရှိတာပေါ့နော်ကျန်တဲ့စကားပြောတဲ့ကိစ္စမှာ mask အောက်ကနေပြီးတော့နှာခေါင်းကြီးအောက်ကနေစကားပြောလို့ရတယ်စားတော့တဲ့ဆိုင်ဆိုတာကကျင်းစင်ပေးတဲ့လူရဲ့တယောက်နဲ့တယောက်နဲ့ရှေ့မင်းချင်းဆိုင်ပလတ်စတစ်ကာရန်ထားတော့ဆိုတော့လည်းပဲ max မတက်တဲ့အခါမှာကိုဗစ်ကူးစက်နိုင်တဲ့ပမာဏအပိုများနိုင်တယ်ဆိုတော့ဒါကိုတားလိုက်တာကိုကျွန်တော်တို့ကကြိုဆိုပါတယ်အရင်ကလေးကလည်းပဲဒီ match equal တော့လည်းပဲဒီနည်းတိုင်းပဲကျွန်တော်တို့အောင်မြင်ရင်းနဲ့ကြိုဖြတ်ခဲ့ကြတော့ဒါအဆင်ပြေမယ်လို့ထင်ဆိုတော့လည်းပဲလိုက်နာနိုင်မှုဆိုတာအတော်မူတယ်တကယ်ဆိုင်နေလိုက်နာအောင်လည်းပဲနောက်ကနေပြီးတော့စက်မှတ်မှုနဲ့ကိုကဲမှုတွေလိုအပ်နေလို့ထင်ပါတယ်တကယ်တော့ဒီလိုကိုယ်ရင်လိုက်နိုင်ရင်ဥစ္စာမှုနှောင်းပြည်ပြည်နဲ့ကြပါမယ်
ဟုတ်ကဲ့ဆရာနောက်ဆုံးရောတည်တည်တွေဘာထပ်မှာခြင်းလဲဆရာ
ကိုဗစ်ကတဖြည်းဖြည်းနဲ့အခုအရန်ကိုတိုးလာတယ်ကျမကြီးနဲ့အကလောင်းဝင်ကြီးဌာနဘက်ကဒီဆေးဥဆေးခန်းတွေရဲ့ကျမကြီးဆောင်ရှောက်မှုလုပ်ငန်းတွေကိုထိခိုက်တဲ့မှာပါတယ်တက်ရောက်မှုတွေကတကယ်တော့များတယ်နှမတိကတော့လူနာတွေကိုတိုးပြီးတော့လက်ခံတဲ့အခါမှာငကိုတို့ကရှိနေတဲ့ကျမကြီးဒီဝန်ထမ်းအင်အားကလည်းပဲခွဲထွက်ပြီးတော့ပွားပြီးတော့ကုသပေးရတဲ့ဒီလိုပဲဒီဘက်ကိုဦးစားပေးပြီးလုပ်တဲ့အတွက်ကြောင့်ဒီဘုံမဟုတ်တဲ့ခွဲစိတ်မှုတွေရက်တန်ရတာတို့ကိစ္စကူးတဲ့လူတွေကိုရက်တန်ရတာတို့ပြင်ပလူနာတွေကိုချော့ချပြီးတော့ကြည့်ပြီးတဲ့ရောက်မှုကသွားရှိအဲ့လိုအခြေအနေဖြစ်နေတဲ့အခါကျတော့ဒီရင်တော့ကိုကိုဗစ်တွေစဖြစ်တော့နိုင်ငံတကာမှာကျဉ်းတုံးနေတဲ့ flattening of the curve ဒီ graph မြင်ကထောင်မတက်စီပဲနဲ့ဒီအလဲအတိုင်းမှာကျွန်တော်တို့ရဲ့ထိန်းချုပ်နိုင်တဲ့ကုသနိုင်တဲ့အရေးအတွက်အောက်မှာပဲရှိနေမှာဆိုကျွန်တော်တို့အတွက်အရန်ကိုဖိကိုက်မှုကနည်းနိုင်ပေမဲ့ graph ကတကယ်လို့ဖွက်လာတဲ့အရေးအတွက်ကရုတ်တရက်သာအားထောင်တက်လာတဲ့အချိန်ကကျွန်တော်တို့ကလည်းတခြားဥရောပနိုင်ငံတွေဂျုံနေတဲ့အီတလီတို့အမေရိကတို့ဒီလိုမျိုးဂျုံမှာတော့ကျွန်တော်တို့ဆိုးရည်တယ်နော်အဲဒါမို့ဒီ graph ကြီးရုပ်တရက်ရေအတွက်ဒီမှာတက်နိုင်ရေအတွက်ကတော့ပုံမှန်အများတဲ့လိုင်းငံတွေကြဖြစ်တဲ့အိမာလာနေပါဆိုတဲ့ stay home mask တပ်ပါဆိုတဲ့နှာခေါင်းကြီးတပ်ဖို့ကိစ္စလက်ဆေးပါဆိုတဲ့ကိစ္စ social distancing နဲ့နေပါဆိုတဲ့၆ပေကွာကျွန်တော်တို့ရောက်နေပြောဆိုဆက်ဆံဒါမျိုးတွေကအချိန်တော်တော်ကြာလိုက်နာပြီးတော့နေရအောင်ပဲဒါတွေကိုလိုက်နာပြီးဖြည်းဖြည်းနဲ့ပြန်ပြီးတော့ဒီတိုးတက်နေတဲ့အခုအများပြားနေတဲ့ဒီလူနာရေအတွက်ဒီဖြည်းဖြည်းပြန်ချသွားမယ
်ဟုတ်ကဲ့ဆရာဆေးဝန်ထမ်းတွေအတွက်ကဆရာနောက်ဆုံးပါမှာခြင်းနေတယ
်ဒီဘက်ဝန်ထမ်းတွေအတွက်ကျွန်တော်တို့ရဲ့သတ်မှတ်ထားတဲ့ကျွန်တော်ဝတ်ဆင်သင့်တဲ့ PPE နဲ့ Level 2 PPE ပေါ့ N95 ရဲ့ Surgical Gown ရဲ့ Glass ရဲ့ CN Face Shield ရဲ့ပေါ့အဲ့ဒီဥစ္စာကိုလူတိုင်းဆေးရုံထဲမှာအသုံးပြုပြီးဖို့ဒီလိုကျွန်တော်တို့ Emergency လို့မိသေးလူမျိုးမှာအသက်ရှူပိုက်ထည့်တဲ့ကိစ္စတွေဒီမျက်နှာတစ်ဝိုက်မှာလိုအပ်မဲ့တခြား procedure တွေရှိကိုကူနိုင်တဲ့အခြေအနေများရင်တော့ level 3ဝတ်ဖို့ဒါတွေကိုကြက်ကြက်မက်မက်လုပ်ဖို့အတွက်ကျွန်တော်တို့ဘေးကနေကြက်မက်ပေးဖို့ပြုပြင်ပေးဖို့အစီအစဉ်တစ်ခုလည်းစပြီးတော့အကောင့်တက်ပေါ်နေတယ်နော
်ဟုတ်ကဲ့ဆရာတစ်ဖက်ကလည်းတခြားယောဂါတွေလည်းရှိကောင်းရှိနေတော့ဆေးကန်းသွားတဲ့လူတွေအတွက်ကောဆေးကန်းဝန်ထမ်းတွေအတွက်ကောဆရာဘယ်လိုအကြံပေးချင်လဲ
ဆေးကန်းမှာဒါတဲ့ patient တွေအလွယ်တကူလက်ဆေးနိုင်အောင်အလွယ်တကူ mask တက်နိုင်အောင်ဒါတွေလည်းချုပ်တင်စီစဉ်ထားတယ်မှာဒါအပြင်တယောက်ပြီးမှတယောက်စင့်ခေါ်တဲ့ appointment system တွေပေါ့နော်ချိန်ချပြီးတော့လူရေခက်နေနေခက်ကျဲကျဲနေဆိုရင်တော့လူအုပ်စုနဲ့လုပ်ကြတဲ့ပို့ပြီးတော့အန်ရကိုခေးနိုင်နေ
ဟုတ်ကဲ့ဆရာဒီလူနာကြည့်ချိန်မျိုးရော
လူနာကိုငကူလူတော့ချိန်ကျဲသူက contact time ပေါ့နော်ဒီတယောက်နဲ့တယောက်နဲ့ ठी တွေ့မှုတိုင်းကြာလေလေဥစ္စာမှုတော့ပို့ပြီးတော့ဖြစ်နိုင်ခြင်းရှိတယ်ဆိုတဲ့အခါကျတော့လိုအပ်တဲ့ဟာတွေကိုအမြန်ဆန်းသတ်မယ်အမြန်မေးမယ်ပြီးရင် social distancing ပြန်နေမယ်တကယ်တော့လူနာယောဂအရာတွေမေးတဲ့ဟာမျိုးလဲsocial distancing နဲ့ပဲမေးလို့ရပါတယ်တကယ်တော့လူနာဆန်းတဲ့အချိန်မှာလည်းပဲဆရာဝန်ကဒီကိုယ့်ရဲ့ကာကွယ်ရေးပစ္စည်းတွေအပြည့်အစုံနဲ့ဆန်းသတ်တယ်နောက်တစ်ခါကျတော့တကယ်လို့ဖြစ်နိုင်ခဲ့မယ်ဆိုရင်လူနာတယောက်နဲ့တယောက်နဲ့ဆန်းသတ်တဲ့အချိန်မှာလက်လေတဲ့ GP တွေကျွန်တော်တို့ဆရာဝန်တွေအနေနဲ့လို့မဆိုရင် cross infection ကိုတော့တယောက်ရဲ့ကိစ္စနောက်တစ်ယောက်ကိုဆန်းသတ်တဲ့အချိန်မှာဒါနဲ့ပဲပြန်သုံးမယ်ဆိုရင်အဆင်မပြေတော့အကယ်၍လဲနိုင်ဖို့အတွက်အခြေအနေကမပေးဘူးဆိုရင်အဲ့ဒီလေဝတ်ထားတဲ့လက်ကိုပဲ hand sanitizer လိုမျိုးကျွန်တော်လက်တန့်စင်ဆေးရည်နဲ့ပြန်ဆေးပြီးမှနောက်လူနာတယောက်ကိုပြန်ခိုင်းလို့ဒီနော်
ဟုတ်ကဲ့ဆရာနောက်ထပ်ရောကျွန်တော်မမေးမိတဲ့တခြားအရေးကြီးတာ
လူစုလူဝေးတွေကိုသွားတဲ့ကိစ္စအဲ့ဒီဥစ္စာအခုအချိန်ထိတည်တည်ကြာကြာတင်းကျပ်လို့မရသေးတဲ့အခြေအနေမှာရှိတယ် mask ကိုလည်းတတ်မယ်ကျန်တဲ့ကာကွယ်ပစ္စည်းတွေရှိနေရင်တောင်မှလူစုလူဝေးတွေမှာဒီ positive လူနာတွေရှိနေနိုင်တဲ့အခြေအနေကိုအများအားသတိပြုပြီးတော့လူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့ဒီချက်တွေအားလည်းပဲပထမတစ်ချိန်မတ်လ April လမေလမှာမြန်မာနိုင်ငံမှာကုသရောဂါတွေအများကြီးဖြစ်နေတဲ့ခြေနေထက်ခုလောလောဆယ်ဖြစ်နေတဲ့အခြေအနေကပိုပြီးတော့ဆိုးနေတယ်ကုသမှုနှုန်းတွေကအရန်ကိုမြင့်တက်နေတဲ့ခြေနေမျိုးဖြစ်တဲ့အတွက်ကြောင့်ဒ ဒါအမတန်အရေးကြီးတဲ့အချင်းဖြစ်တော့ကျွန်တော်တို့နေဘောနဲ့တွေ့ကြုံရှိပြီးသားကျွန်တော်တို့ရဲ့ stay home ဆိုတဲ့ကိစ္စလေးကိုနည်းနည်းလေးပို့ပြီးတော့လိုက်နာပေးနိုင်မယ်ဆိုကောင်း
ဟုတ်ကဲ့ရန်ကုန်မှာစဖြစ်တယ်ကလည်းအဓိကတော့ဒီချန်ကာလာနဲ့လည်းတိုက်ဆိုင်တော့ဒီ stay home ပေါ့နော်ဆရာကုနာပြောတဲ့အိမ်မှာအဓိကနေတာကအားလဲလည်းဖြစ်တော့တော်တော်လေးကိုထိရောက်သွားခဲ့ပါတယ်ဆရာနှစ်ပတ်လောက်လုပ်လိုက်တော့လေ
တော်တော်ထိရောက်ခဲ့တယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုလည်းအလားတူမျိုးလုပ်နိုင်ရင်နောက်တစ်ပတ်နှစ်ပတ်ပေါ့ဆရာနော်ထိန်ထားနိုင်မယ့်အနေအထားမျိုးလို့ပြောလို့ရလားဆရာ
ဟုတ်တယ်အဲ့ဒီအခြေအနေတွေကပြန်လူလာပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းလို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တောင်ကြီးမြို့မှာ quarantine ဝင်နေတဲ့ထိုင်းနိုင်ငံပြန်ရွှေ့ပြောင်းအလုပ်သမားယာကနန်းအနက်နှစ်ဦးသေဆုံးသွားလို့ COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေကြပါတယ်ကရင်ပြည်နယ်မှာနေမြေရှင်းလင်းနေတဲ့တပ်မတော်စစ်ကြောင်းက KNU ငြိမ်းချမ်းရေးကောင်စီ KNU KNLAPC ရဲ့ဂိတ်စခန်းတွေကိုမိရှို့ဖျက်ဆီးလိုက်ပါတယ
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာကွာရတင်းဝင်ထားသူလူရာကနန်းအနက်နှစ်ဦးသေဆုံးခဲ့ပါတယ်စက်တင်ဘာလ၈ရက်ကတောင်ကြီးဒေသခံကုမ္ပဏီဝန်ထမ်းအမျိုးသားတဦးမြတ်ဝတီမန္တလေးခရီးစဉ်ကအပြန်တောင်ကြီးမြို့အထက်ကငားမှာကွာရတင်းဝင်နေစဉ်မော်ပန်းချောင်းဆိုပြီးဆော့ဆန်ထွန်းဆေးရုံအရောက်သေဆုံးသွားခဲ့ပါတယ်စက်တင်ဘာလ၅ရက်ကတော့တောင်ကြီးတက္ကသိုလ်မှာကွာရတင်းဝင်ထားတဲ့အမျိုးသမီးတဦးကိုပူချိန်တက်နှလုံးခုန်နှုံးရက်ပြီးရုတ်တရက်သေဆုံးခဲ့တာဖြစ်ပါတယ်သေဆုံးသူဟာတိဘောမြို့ဘော်ကျိုအုပ်စုကဖြစ်ပြီးသူဟာထိုင်းနိုင်ငံကနေမြတ်ဝတီလမ်းကပြန်လာတာနေရက်ပဲရှိသေးတယ်လို့သိရပါတယ်။သေဆုံးသူနှစ်ဦးစလုံးဟာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးရှိမရှိသူတို့ရဲ့တွေ့ဖက်တွေကိုပို့ဆောင်တက်ခွဲထားတယ်လို့သိရပါတယ်
။မြဝတီကော့ကလိတ်လန်းဟောင်းပေါ်မှာရှိတဲ့ KNU ငင်းချမ်းရဲကောင်စီ KNU KNLAPC ရဲ့ကိစ္စခန်းတချို့ကိုနေမြေရှင်းလင်းရေးလုပ်နေတဲ့တပ်မတော်စစ်ကြောင်းကမီးရှို့ဖျက်ဆီးလိုက်ပါတယ်။စက်တင်ဘာလ6ရက်နေ့ကဖြစ်ပွားခဲ့တာပါ။ KNU KNLAPC ဘက်ကကောင်းကောင်းမွန်မွန်တက်ကနေဖယ်ရှားပေးလိုက်ပေမဲ့လည်းအဲ့ဒီကိစ္စခန်းတွေကိုတပ်မတော်ကမီးရှို့ဖျက်ဆီးလိုက်တဲ့ကိစ္စလုံးဝမဖြစ်တဲ့အတွက်အထက်ခေါင်းဆောင်တွေနဲ့ဆွေးနွေးဖြေဆင်းဖို့လိုတယ်လို့ KNU KNLAPC ရဲ့တွင်းရင်းမှုပုံမူကြီးစောကျော်ညွန့်ကပြောပါတယ်။တပြင်ခုလ၄ရက်နေ့ကလည်းတပ်မတော်နဲ့ PGF တို့နဲ့မြေရှင်းလင်းမှုကြောင့် DGBA တပ်ဖွဲ့ဝင်ဟောင်းပူနမ်ကြောင့်အဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့လို့နေကြားဆောင်တပ် PGF တပ်သားတချို့တေဆုံးတဲ့ပြင်ရွာသားတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ရခိုင်ပြည်နယ်ဘက်နဲ့ရန်ကုန်တိုင်းဒေသကြီးဘက်ကနေမွန်ပြည်နယ်ဘက်ကိုရောက်လာတဲ့ခရီးသွားတွေကျန်းမာရေးနဲ့အကစားဝန်ကြီးဌာနညွန်ကြားချက်အတိုင်းကွာရတင်းစခန်း၁၄ရက်ဝင်ရမယ့်အပြင်ကုန်ကျစရိတ်အလုံးကိုလည်းမိမိကိုယ်တိုင်ကုန်ကျရမယ်လို့မွန်ပြည်နယ်အစိုးရကထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးထိရောက်စွာလှုပ်ဆောင်နိုင်ဖို့လဲ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးကော်မတီကကြိုက်ထုံမြို့မှာစောင့်ကြပ်စစ်ဆေးမှုတွေပြုလုပ်လာနေတာပါ။ COVID-19 ရောဂါပိုးရှိမရှိ swab နမူနာရယူစစ်ဆေးခတဦးကျငွေ9000အပြင်ကွာရတင်းဝင်နေစဉ်14ရက်ကာလအတွင်းစားရေးတောက်ရေးအတွက်လဲကုန်ကျရမယ်လို့ပြည်내ဝန်ကြီးချုပ်ကိုစားမွန်ပြည်내အစိုးရအဖွဲ့ရုံးညွန်ကြားရေးမှူးဦးမြင့်တန်းဝင်းကလက်မှတ်ရေးထိုးပြီးတက်ဆိုင်ရအစိုးရရုံးဌာနအသီးသီးတို့ညွန်ကြားလိုက်တာဖြစ်ပါတယ
်။ရခိုင်ပြည်နယ်မြေပုံမြို့ညောင်ကန်ကျေးရွာထဲမှာလက်နေကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်9နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါဝင်4ဦးသေဆုံးပြီး10ဦးတန်ရာရရှိခဲ့တယ်လို့သိရပါတယ်။အဲ့ဒီလက်နေကြီးကြီးတွေဟာစက်တင်ဘာလ9ရက်နေ့နာပိုင်းက4လုံးကြားရောက်ပောက်ကွဲခဲ့တယ်လို့သိရပါတယ်။သေဆုံးသူတွေကတော့အသက်9နှစ်အရွယ်မောင်သူရအောင်ကိုငင်းချမ်းသူဆ iamma မိုးသစင်နဲ့တမီးဖြစ်သူမတူတူဟိန်တို့ဖြစ်ကြတယ်လို့ကျေးရွာသားတွေကပြောပါတယ်။တန်ရာရရှိသူ၈ဦးကတော့ရခတာနာဖောင်ဒေးရှင်းကူညီနဲ့မြေပုံမြို့ကန်းတောင်ကြီးတိုက်နယ်ဆေးရုံကိုပို့ဆောင်ထားပြီးကျေးရွာတွင်းမှာလည်းပိတ်မိနေတဲ့တက်ကြီးရွယ်အိုတွေပါဝင်ရွာသားတချို့ကိုလည်းကယ်ထုတ်ပေးနေတယ်လို့ကန်းတောင်ကြီးကျေးရွာသားကိုအောင်သိန်းကပြောပါတယ်။
အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့မှာရှိတဲ့တဲခုခန်းတစ်ခုရဲ့မန်နေဂျာ
လင်မယားနှစ်ဦးကိုအမည်မသိတနက်သမားအဖွဲ့တွေကနေဝင်ရောက်ပစ်ခတ်သွားလို့နှစ်ဦးလုံးသေဆုံးသွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုမျိုးပစ်ခတ်တပ်ဖြတ်မှုမျိုးဘာကြောင့်ခဏခဏဖြစ်ပွားနေပါသလဲ။လူထုစိုးရိမ်ကြောက်ရွံ့မှုရှိပဲအသက်အိုးအိမ်စည်းစိမ်လုံးလုံးချုံချုံနဲ့ငြိမ်းငြိမ်းချမ်းချမ်းနေနိုင်ဖို့နိုင်ငံပြုပြင်ပြောင်းလဲမှုတွေဘလို့မျိုးလုပ်ဖို့လိုအပ်နေပါသလဲ။နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
စတေမလာရှင်ရဲ့ညံ့ရှင်းနိုင်အချိန်ပြီးထောင်စုလမ်းမပေါ်ကြောက်မဲမျိုးအထွတ်တိုးကိတ်အနီးပန်းပေါရွာတဲခုခမ်းမှာပြစ်တက်မှုဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်မှုကြောင့်တဲခုခမ်းမန်နေဂျာအသက်59နှစ်အရွယ်ဦးတင်မောင်အေးနဲ့သူ့ရဲ့ဇနီးဖြစ်သူဒေါခင်ဝင်းတို့တိုက်ဆုံသွားပေမဲ့တရခန်ကိုတော့မဖမ်းမိသေးတဲ့အတွက်အကြောင်းအရာပြောဖို့ခက်တယ်လို့ကြောက်မဲမျိုးဇီဝိတလူမှုကူညီရေးအသင်းဦးတင်မောင်သိန်းကပြောပါတယ
်။ပြစ်ခတ်မမိသေးတဲ့အခါကျတော့အကြောင်းရင်းဆိုတဲ့အာကိုပြောရဖြစ်တယ်ဒီလိုနေမဲ့ရုံးသမီးကတော့ချွေးကတော့မဟုတ်ဘူးအခါကျမလည်းချွေးကိုပြောတော့အဲ့တော့အသေးကြီးစဉ်းစားရင်းနေတယ်ဒီရောက်ပြန်တူရောဗျာကိုယ်လည်းလည်းပြောရင်မြို့ပြင်မှာဖြစ်တဲ့အတွက်မွေးကျွမ်းနဲ့တဲ့လို့လည်းဒီပဲဝတ်ဆက်သွားတာနေကြတာပဲမမီလို့ကဒါတည်းလည်းဖြစ်ပြီးတာပေါ့နောက်တော့ဒီလိုလူဒေတာလက်နဲ့ကန်ဒေတာဖြစ်တဲ့အခါကျတော့လက်နဲ့ကန်ကိုကြီးများတယ်ရောက်တဲ့ခတဲ့ကြပုံကြမှာပဲဒီနေရာလေးက
တီဘောကြောင့်မဲမျိုးနဲ့အတွင်းမှာအခုလိုပြစ်ခတ်တပ်ဖြတ်မှုမျိုးမကြခဏဖြစ်ပွားခဲ့ပါတယ်။တရားခဏ်ကိုလည်းတခါမှဖမ်းဆီးအရေးယူနိုင်တာမရှိခဲ့ဘူးပါဘူး။အခုလိုဖြစ်ပွားတာဟာတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ရတာလို့ကြောင့်မဲခရိုင်အတွင်းလာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ရှမ်းပြည်နယ်အမတ်တက်မဲဆန္ဒနဲ့ SNLD ပါတီရဲ့အမျိုးသားလွတ်တော်အမတ်လောင်းစိုင်းမြထွန်းဆွိုင်ဟင်းခေါ်စိုင်းဆမ်လျန်ကပြောပါတယ်
ဟုတ်ကဲ့ခင်ဗျာဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးသက်ဆိုင်တယ်လို့မြင်မိတာအမှန်ပါခင်ဗျာစစ်မှန်တဲ့ငြိမ်းချမ်းရေးမခံစားနိုင်သေးသမျှတရားဥပဒေစိုးမိုးရေးတို့ပြည်လူလူထုဘဝလုံခြုံအေးချမ်းမှုတို့ဆိုတာလဲကျွန်တော်တို့ဘယ်လိုမှအမှန်မခံနိုင်သေးပါဘူးဒါကပါကိုပြောချင်တယ်လဲဆိုရင်ကျွန်တော်တို့နိုင်ငံမှာဖက်ဒရယ်ပြည်ထောင်စုအရေးကိုမဖော်မဖြစ်အသက်တမျှအရေးကြီးတယ်ဆိုတာပြတာပါပဲဒါကြောင့်မို့လို့ဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးပတ်သက်နေတာလို့မြင်တဲ့အတွက်တရားဥပဒေစိုးမိုးနိုင်ရေးအပြည့်အဝရရှိဖို့ဆိုရင်ကျွန်တော်တို့တို့တွေ့သည်ဒီနိုင်ငံဒီတိုင်းပြည်ကိုဖက်ဒရယ်ပြည်ထောင်စုစစ်စစ်စနစ်မဖြစ်မနေဝိုင်းမွန်းဖော်ဆောင်ကြဖို့လိုပါတယ်ခင်ဗျ
2018တုန်းကကြောက်မဲမြို့နယ်အတွင်းကြောင်းထိုင်စရာတော့တပါ2019ခုနှစ်အတွင်းကတီဘောမြို့နယ်အတွင်းကြောင်းထိုင်စရာတော့တပါအမည်မသိလက်နက်ကိုင်အဖွဲ့ကနေဝင်ရောက်ပစ်တက်ခဲ့ပါတယ်အခုထပ်တိလဲတရားခဏ်ကိုဖော်ထုတ်ဖမ်းဆီးအရေးယူနိုင်တာမရှိသေးပါဘူးအခုလိုအကြောင်းမဲ့ပြစ်ခတ်တပ်ဖြတ်မှုမျိုးဒီဘောနဲ့ကြောက်မဲမျိုးနဲ့အတွင်းမှာနှစ်စဉ်နှစ်တိုင်းဒေသခံလူထု10ဦးကျော်ပြစ်တက်ခံနေရပါတယ်ဒီနှစ်8လအတွင်းမှာပဲဒီဘောမျိုးနဲ့အတွင်း14ဦးကြောက်မဲမျိုးနဲ့အတွင်း10ဦးအကြောင်းမဲ့ပြစ်တက်ခံခဲ့ရပါတယ်
2020ရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်းအသီးသီးနိုင်ငံရေးပါတီအသီးသီးအနေနဲ့စက်တင်ဘာလ10ရက်နေ့မနက်ပိုင်းကစပြီးရက်60အပြီးမဲဆွယ်စည်းရုံးလို့ရပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်လက်ရှိမှာကမ္ဘာ့ကပ်ရောဂါ COVID-19 ကူးစက်ပြန့်ပွားမှုတွေမရှိဖို့အတွက်လူ90ထက်ပိုတဲ့လူစုလူဝေးမလုပ်ဖို့လဲတစ်ဖက်ကထုတ်ပြန်ထားတဲ့အတွက်ရွေးကောက်ပွဲအောင်နိုင်ဖို့ထိထိရရောက်မဲဆွယ်စည်းရုံးရေးဆင်ဖို့တိုင်းသားနိုင်ငံရေးပါတီတွေအခက်အခဲတွေကြုံနေရတဲ့အကြောင်းမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးစတင်မဲ့ရက်နဲ့ကိုဗစ်ကာလစီကံသတ်မှတ်ချက်တွေကို2ရက်အကွာမှကပ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့အတွက်အချိန်နဲ့တပြင်းညီမဲဆွယ်စည်းရုံးဖို့ဟာတိုင်းရင်းသားနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်နေပါတယ်။ NLD ပါတီကလည်းပြီးပါတီတော်တော်များများကစည်းရုံးရေးစတင်နိုင်ဖို့အဆင်နဲ့ဖြစ်မနေဘူးလို့မွန်ညင်ညွတ်ရေးပါတီကိုယ်စားလှယ်လောင်းနိုင်ရဲစော်ကခုလိုပြောပါတယ်
။ပါတီဖြစ်မလဲဆိုတော့ကျွန်တော်သိမနေဘူးပေါ့နော်။သိမနေတဲ့အခါကျတော့ဒီအောင်သွက်ဆလို့မရတော့ကျွန်တော်တို့ plan တွေကိုအရန်ကြီးဆွဲထားလို့မရဘူးပေါ့။ NLD ပါတီနေနဲ့တော့သူကကြိုတိထားပြီးတော့လက်ဦးမှုရတဲ့ပုံစံမျိုးတော့သူတို့မှာအားသာချက်ရှိတာပေါ့။ကျွန်တော်တို့ကတော့ပါတီထုတ်ပြန်မယ်ပါတီရှင်ကြားမလဲဆိုတာကိုစောင့်နေပြီးတော့နည်းနည်းလေးတော့လက်ဦးမှုမရဘူး။နောက်ကျနေတဲ့ပုံစံမျိုးတော့ကျွန်တော်ရှိတာပေါ့နော
်။ COVID ကာလစီကံသတ်မှတ်ချက်တွေနဲ့အချို့ကြေးရွာတွေမှာလမ်းတွေပိတ်ထားတာမျိုးစိတ်နှောက်ရှက်တွေကြုံတွေ့နေရတယ်လို့လည်းကရင်ဖလုံစိုးဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်စိုးကခုလိုပြောပါဗျ။
ကျွန်တော်တို့ကလည်းဒီကိုဗစ်နဲ့ကသူ့လိုသူ့လိုနဲ့အဲဒါရင်တမမနဲ့တောင်းနေရတာပေါ့။ခုထုတ်ပြန်လိုက်တဲ့အခါကျတော့96ပြည်ပွားပါညာဆိုတော့900လောက်ပြည်ကျင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဆ ေခါလောက်လိုက်ကြည့်ပါဦးလို့ပြင်တော့အဲ့ဒါနောက်သွားတဲ့လာတဲ့ကမှကြီးရတယ်ရလဲလမ်းကြီးဖိတ်ထားတာဒီမှာနည်းနည်းပါတွေ့ရတာပေါ့ဗျာအဲ့ဒါနားလည်အောင်သင်ပြမယ်အပိုင်းကြီးရလဲလားကျွန်တော်တို့လည်းသိနောက်ဆက်ဖြစ်တာပေါ့
အရင်ရွေးကောက်ပွဲတွေနဲ့မတူညီတဲ့စီကံတတ်မှတ်ချက်တွေရှိလာတာမို့မဲဆွယ်စီယုံရေးစတင်နိုင်ဖို့အတွက် NLD ပါတီကလွယ်ပြီးကျန်ပါတီအားလုံးကရွေးကောက်ပွဲကမရှင်စီတွားရောက်ပြီးစီကံတတ်မှတ်ချက်တွေကိုမေးမြန်းခဲ့ရတာလို့2020ရွေးကောက်ပွဲသတင်းတွေကိုစစ်စစ်ဖော်ပြနေတဲ့တန်လွင်တိုင်းသတင်းချန်နယ်အက်ဒီတာကိုမင်းမင်းနွယ်ကခုလိုဆိုပါတယ်
ဒီ NLD ပါတီကလွယ်ရင်ဒါနဲ့ပါတီကအကုန်လုံးထပ်မပြန်လည်ပြင်ဆင်ပြီးတော့ပြန်လည်လှုပ်ဆောင်တယ်အခုကရွေးကောက်ပွဲမဲဆွယ်စီယုံရေးစတင်ဖို့အတွက်ကပါတီကကိုယ်စားလှယ်တွေရောအာထွတ်တော်ကုစလေလောင်ရဲ့ကုစလေရောကော်မရှင်စီမှာတွားရောက်ကြည့်နိုင်နေရခင်းချင်းချင်းလေးဟိုကပါပစ္စည်းပြည့်စုံသွင်းမှုစီကံတတ်မှတ်ချက်အလောက်ဆောင်ရမယ်လောက်ဆောင်ချက်တွေအဲ့ဒီဟာအခုမှစပြီးတော့ကမန်ဒန်ဒါနဲ့တွားရောက်ကြည့်နိုင်နေတဲ့နေသားမျိုးမှာရှိတယ်ပါတီရတော်များကဘယ်လို့စေမဲဆက်ချီရေးစနေတာကကျွန်တော်မြင်တာက NLD ပါတီတခုပဲမော်ညာမှာစနေတာရှိတယ
်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မယ်နိုင်ငံရေးပါတီတီတီကကုစလေလောင်တွေနေနဲ့စက်တင်ဘာလ10ရက်နေ့ကနေရွေးကောက်ပွဲမကျင်းပခင်တရက်အလိုနိုဝင်ဘာလ6ရက်နေ့ညတကောင်အထိမဲဆွယ်စီယုံခွေရရှိမှာဖြစ်ပြီးကပ်ပေးကာလအတွင်းလူစုလူဝေးနဲ့မဲဆွယ်စီယုံတဲ့အခါမှာတဦးနဲ့တဦးရှင်းနောက်ဝဲရအနည်းဆုံး6ပေစီခွာပြီးနေရာချထားဖို့နေဝင်လေထွက်ကောင်းတဲ့နေရာမှာသာဆောင်ရွက်ဖို့နဲ့အစိုးရကထုတ်ပြန်ထားတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုလိုက်နာဖို့စက်တင်ဘာလ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တောင်ကြီးမြို့မှာကွာရန်တင်းဝင်နေစဉ်လူနှစ်ဦးသေဆုံးသွားလို့ COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေပါတယ်ရခိုင်ပြည်မြေပုံမြို့နယ်ညောင်ကန်ကျေးရွာထက်မှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်5နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါအဝင်4ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပါ
တော်ရရှင်များရှင်ကြာသပတေးနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပေးပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကရောဂါဟာအနည်းငယ်ကြီးမားပြီးလူအများကြီးသေစေနိုင်နေဆိုတာ2020အစောပိုင်းကတည်းကသမ္မတဒေါ်နယ်ထရမ့်ကသဘောပေါက်နားလည်ထားပြီးမြူရီကြောက်ရွံ့တုန်လုံးမှာဆိုရင်နာကြောင့်တမင်အရေးမကြီးတဲ့အောင်ပြောဆိုနေကြတာဖြစ်တယ်လို့သတင်းတောက်ဘော့ဘ်ဝုဒ်ဝတ်ရေးသားတဲ့Reach Doman Hong တို့အမိပေးထားတဲ့အစာအုပ်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကနေဒီကတ်ယောဂကြီးကဘာတဝမ်းစပြီးပြန့်နှံ့နေတဲ့အချိန်ဇန်နဝါရီ28ရက်အင်ဖြူတော်စီဦးဝဲတစ်ခုမှာအမျိုးသားလူညူရေးကြံပြီး Robert O'Brien ကဒီပြည်တနာဟာသမရထရမ့်ရဲ့သမရသက်တမ်းတစ်လျှောက်အကြီးဆုံးကြုံရမယ်နိုင်ငံတော်လူညူရေးကိုချိန်ချောက်တဲ့ပြည်တနာဖြစ်လိမ့်မယ်လို့သတိပေးခဲ့ကြောင်းလည်းအဲဒီစာအုပ်မှာရေးသားထားပါတယ်ဗုဒ္ဓဟူးနေ့ကလည်းအင်ဖြူတော်ပြောခွင့်ရခေလမက်အန်နီကသမရထရမ့်မှာ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့မကြုံစဘူးတုံ့ပြန်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါတယ်ဘယ်လာရုစ်နိုင်ငံမှာအတိုက်ခံကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းနေတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေအပေါ်ပိတ်ဆို့ထံခတ်အရေးယူမှုတွေချမှတ်သွားဖို့ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌ Charles Michael ကတိုက်တွန်းလိုက်ပါတယ်ဘယ်လာရုစ်မှာနိုင်ငံရေးအရာညှဉ်းပန်းနှိပ်စက်မှုတွေရှိနေပြီးအတိုက်ခံတွေကိုဖမ်းဆီးနေတာနဲ့နိုင်ငံတွင်းကနေထွက်ခွာခိုင်းတာတွေကိုရပ်တန့်ရမယ်လို့ Michael က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုဘယ်လာရုစ်အနာဘိုင်းတွေပြန်လွှတ်ပေးဖို့နဲ့ပြည်သူတွေလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ပေးဖို့လည်းသူကတောင်းဆိုရေးသားခဲ့ပါတယ်မြန်မာတက်မတော်ပိုင်းအကြီးဆုံးကုမ္ပဏီတချို့ကတဆင့်နိုင်ငံစီးပွားရေးကိုကြဲကြဲပြန့်ပြန့်ချုပ်ကန်ထားတာကြောင့်နိုင်ငံသားနဲ့ပြည်တွင်းစီးပွားရေးဖက်ဆက်လုပ်ငန်းတွေဟာလူခွင့်ရေးချိုးဖောက်နေတဲ့တပ်ဖွဲ့တွေနဲ့တက်ကောင်းဆောင်တွေကိုကူညီရာရောက်နိုင်တယ်လို့ဝေဖန်သူတွေကဆိုပါတယ်။ Amnesty International အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာမြန်မာတက်မတော်က1990မှာထူထောင်ခဲ့တဲ့မြန်မာဥပိုင် Limited နဲ့ဖက်ဆက်လုပ်ကန်နေတဲ့ကုမ္ပဏီတချို့ရဲ့အသေးစိတ်တွေကိုဖွင့်ချထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတာတွေကိုငွေကြေးကူညီသလိုဖြစ်နိုင်တဲ့ဒီဥပိုင်ကော်မတီနဲ့ဖက်ဆက်လုပ်ကိုင်နေတာတွေရပ်တန့်ဖို့ကုမ္ပဏီတွေနဲ့အစိုးရတွေကိုဒီ MNST လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်ရှင် တော်ရရှင်များရှင်ကြာသပတေးနေ့ညပိုင်း VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.